Welcome to the Voice of America in Burmese.
Mingala nya da ma to ta shin nya shin. American Bureau of Mirror Washington DC ga ni VOA American tan ye 2020 khu ne June 29 ye tanin la ne nya bai si chin ne go Myanmar san naw chin nya 9 na ya ne 10 na chi line kilometer 1925 30 ne line kilometer 190 ro ga ni thau lan pin ni ba bi shin. Mi nya phet thai tin yaw tin ne go ro jama nang law tin pya taw ma ba.ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကမ္ဘာခြေတွေပြန်ပြီးတော့ချမှတ်ဖို့ဖြစ်လာတဲ့ကမ္ဘာနိုင်ငံတွေထဲမှာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုလည်းပါပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုကူးစက်ခံရသူ2000ဝန်းကျင်နဲ့နောက်ထပ်အဆန်းချိန်တင်ခဲ့တာပါ။မနေ့ဒီဇင်ဘာလမှာကာယောဂါစတင်ခဲ့တဲ့အချိန်ကစပြီးတော့ပိုကူးခံရသူအများဆုံးရှိနေတာကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံမှာအမေရိကန်မှာလဲဖလော်ရီဒါ၊တက်ဆစ်၊ကယ်လီဖိုးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာပိုကူးစက်မှုတွေမြင့်တက်လာနေတာပါ။ဖလော်ရီဒါပြည်နယ်ကပင်လယ်ကမ်းခြေတွေကိုတစ်ခါပြန်ပိတ်ထားဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတင်းငွေတွေနေမှာကြေညာပါတယ်။တက်ဆစ်နဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးတွေကလည်းအရက်ပါဆိုင်အတော်များများကိုပိတ်ဖို့မိန့်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တို့ရဲ့စစ်တမ်းအရကမ္ဘာမှာလက်ရှိပိုကူးခံရသူ10သရမသတန်းကျော်နဲ့သေဆုံးသူကလည်း9,200ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဆင်းရဲတဲ့တိုင်းပြည်တွေနဲ့ပဋိပက္ခရှိနေတဲ့နေရာတွေမှာကူးစက်မှုစိုးရိမ်ဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကဆိုနေကြတဲ့အဖြစ်မျိုးတချို့ဒေသမှာတွေ့လာနေရပါပြီ။ကမ္ဘာအချမ်းသာဆုံးနိုင်ငံတချို့မှာကရောဂါကိုအကြီးအကျယ်ရင်ဆိုင်နေရတယ်လို့ပဲစစ်ပွဲတံကိုလူလဲခံနေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာတော့လူရဲ့အလုံးကရောဂါကိုရင်ဆိုင်နေရပါပြီ။ရှီမင်းနိုင်ငံတောင်ပိုင်းမှာတော့ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂါကာကွယ်ရေးပစ္စည်းကရိယာတွေမရှိတာကြောင့်အတော်များများအလုပ်ထပ်သွားကြသလိုတချို့အစည်းအဝေးတွေမှာတော့လူနာတွေကိုလက်မခံဘဲအိမ်ပြန်လွတ်နေရပါတယ်။ဆူဒန်နိုင်ငံစစ်တမ်းပြင်ဒါဖာဒေတာမှာလည်းကိုဗစ် -19 ရောဂါနဲ့ဆင်းတဲ့နာမကျန်းမှုမျိုးနေရက်စွန့်ခွာလာတဲ့ IDP စစ်ဆောင်စခန်းတွေမှာပြန်လည်ကူးစက်နေပါတယ်။နိုင်ငံလူဦးရေတန်ပေါင်း1500ကျော်ရှိတဲ့အိန္ဒိယနဲ့ပါကစ္စတန်မှာလည်းပိုကူးစက်မှုတစ်ချိန်ထိုးများလာပေမဲ့ဆင်းရဲမွဲတင်မှုကြောင့်ကရောဂါကန့်သက်ချက်တွေကိုဆက်ပြီးချမှတ်ထားလို့မရတော့ဘူးလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။လက်တင်အမေရိကတိုင်းနိုင်ငံတွေမှာလည်းပိုကူးစက်မှုမြင့်တက်လာနေတယ်လို့အမေရိကန်ပြည်ရင်ကမ္ဘာမှာပိုကူးစက်မှုဒုတိယအများဆုံးရှိနေတဲ့ဘရာဇီးနိုင်ငံမှာတော့တမကကရောဂါထိန်းချုပ်ရေးမလုပ်ချင်ပါဘူး။အာဖရိကတိုက်ကအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကဆေးရုံတွေနဲ့ရင်ခွဲရုံတွေမှာလည်းမနိုင်မနေဖြစ်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။အငြင်းပွားကြဖြစ်နေတဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေမူကြမ်းတရက်ကိုတရုတ်လွှတ်တော်မှအတည်ပြုနိုင်ခြင်းရှိနေချိန်မှာပဲဟောင်ကောင်ရေးမှာမမှန်မကန်ဝင်ရောက်ဆွတ်ပတဲ့အမေရိကန်နိုင်ငံသားတွေကိုပြင်ခွင့်ကတ်တမယ်လို့တရုတ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ဟောင်ကောင်ရေးနဲ့ပတ်သက်ပြီးတော့တရုတ်တာဝန်ရှိသူတွေကိုပြင်ခွင့်ကတ်တမယ်အမေရိကန်ရဲ့လိုရာကိုတရုတ်ကအခုလိုတုံ့ပြန်ဆောင်ရွက်တာပါ။အမေရိကန်သမ္မတဒိုနယ်ထရမ်ကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုကျူးကျော်ဖောက်ပြတဲ့တရုတ်တောင်းဝန်ရှိသူအတော်များများကိုအမေရိကန်ပြည်ဝင်ခွင့်ကတ်တတ်မယ်လို့တောက်ကြနေမှာကြေညာခဲ့ပေမဲ့အရာရှိတွေရဲ့နာမည်ကိုတော့ကြေညာခဲ့ခြင်းမရှိပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူယော်ရီယန်ကတော့ဟောင်ကောင်မျိုးသားလုံခြုံရေးမူကြမ်းကိုအတိမပြုနိုင်အောင်လို့အမေရိကန်ရဲ့ကြားဖြတ်နှောင့်ယှက်မှုတွေဘယ်တော့မှအောင်မြင်မှာမဟုတ်ဘူးလို့ဒီကနေ့ပဲပြောဆိုခဲ့တာပါ
။美方通过所谓制裁
အမေရိကန်ရဲ့မာရွေးနဲ့လိုရာကိုတုံ့ပြန်တဲ့အနေနဲ့ဟောင်ကောင်ရေးမှာဆွတ်ဖက်တဲ့အမေရိကန်ကောင်ဆောင်တွေကိုတရုတ်ကလည်းပြင်ခွင့်ကနဒါဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီမူကြမ်းအတိဖြစ်သွားရင်တော့တရုတ်အစိုးရရဲ့လုံခြုံရေးအထူးဌာနတစ်ခုကိုဟောင်ကောင်မှာပထမဆုံးထူထောင်နိုင်တော့မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါလုံကလာစီးပွားရေးပြန်ပြီးတော့ဥမော်လာနေတဲ့အလားအလာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေကြားမျိုးလင့်ချက်တွေနည်းနေတဲ့အတွက်အာရှအစုရှယ်ယာစစ်ကွက်တွေဒီကနေ့အကျနိုင်စေပိတ်သွားခဲ့ပါတယ်။တိုကျိုနှစ်ကြီးအညွန်ကိန်းတွေကအနည်းသရမ300ခန့်နှုန်းအောင်ကောင်ဟန်ဆန်အညွန်ကိန်းက3.3နဲ့ရှန်ဟိုင်းကွန်ပစစ်အညွန်ကိန်းက3.8ခန့်နှုန်းအကြမ်းနဲ့အသီးသီးဆေးပိတ်တော့ခဲ့တာပါ။ထပ်ပြီးတော့ဈေးကျနေတဲ့အစုရှယ်ယာတွေထဲမှာတော့ Sydney S&P အညွန်ကိန်းက3.6ခန့်နှုန်း Seoul Kospi က3.9ခန့်နှုန်း Taiwan TSEC နဲ့ Mumbai Sensex အစုရှယ်ယာအညွန်ကိန်းတွေကလည်း100ခန့်နှုန်းအကျဖက်ကိုဦးတည်နေတာတွေ့ရပါတယ်။ဒီကနေ့ရင်းနှီးအယောင်ဝယ်စစ်ကွက်တွေကလည်းအလားအလာမကောင်းပါဘူး။အမေရိကန်ခရုဂျန်နာစင်တစီကို39.95ဒေါ်လာနဲ့13.4ခိုင်နှုန်းအထိဈေးကျနေလို့နိုင်ငံတကာစံဖြစ်တဲ့ Brent ယန်နာစင်တစီကလည်း40.46ဒေါ်လာနဲ့13.3ခိုင်နှုန်းဈေးကျနေပါတယ်။ပိုကူးစက်မှုတစ်ချိန်ထိုးတက်လာတဲ့အမေရိကန်နိုင်ငံရဲ့အစုရှယ်ယာစျေးကွက်တွေကလည်းတောက်ကြနေမှာအကြီးအကျယ်အရှုံးပေါ်ခဲ့တာဖြစ်ပါတယ
်။ VOA American နဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုနောက်ပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
မင်္ဂလာပါရှင်ကျမများသိစေအောင်ပါတရင်တွေကိုဆက်လက်ကြီးများပေးသွားပါမယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့လက်တလုံးလှုပ်ဆောင်နေတဲ့နေမည်ရှင်လင်းစစ်စင်ရေးတွေဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ရစ်ဆက်ကြမ်းကြုတ်မှုတွေကိုပြန်လည်ထင်ဟစေသလိုအရက်ဖက်စစ်ဖက်မခွဲဘဲပြစ်မှတ်ထားရှင်လင်းမဲ့ NDA ဖြစ်နေတယ်ဆိုတာဖော်ပြနေကြောင်း Refugees International အဖွဲ့ကပြောပါတယ်အခုအခါရခိုင်ရဲသားထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးဒီစစ်စင်ကြီးတွေရဆိုင်ဖို့ကမ္ဘာနိုင်ငံတွေကမတောင်းဆိုရင်နောက်ထပ်ရဲသားတွေအများအပြားထွက်ပြေးကြဖို့ရှိကြောင်း Refugees International အဖွဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့3နှစ်ကပဋိပက္ခတွေအတွင်းမှာရိုဟင်ဂျာတိမ်းနဲ့ချီပြီးတော့ထွက်ပြေးခဲ့ကြရတာကြောင့်ဒီလိုဖြစ်ရမျိုးထပ်မဖြစ်အောင်နိုင်ငံတကာတရားရုံးကအမိန့်ထုတ်ပြန်ထားပေမဲ့အခုနောက်ဆုံးဖြစ်ရတွေကမြန်မာနိုင်ငံအတွင်းမှာပြောင်းလဲမှုတစုံတရာမရှိဘူးဆိုတာကိုပြသနေကြောင်းလဲRefugees International အဖွဲ့ကပြောပါတယ်မြန်မာနိုင်ငံအတွင်းအရင်ကကျူးလွန်ခဲ့တဲ့ရစ်ဆက်ချမ်းကျုံမှုတွေကို American နဲ့တခြားနိုင်ငံတွေကအတိအမှတ်ပြုပြောဆိုခြင်းမရှိတာကြောင့်လူအသက်တွေနောက်ထပ်ဆုံးရှုံးမဲ့ NDA တွေရှိနေကြောင်းနဲ့ Rohingya တွေအပေါ်မှာကျူးလွန်မှုကလူမျိုးတုံးတက်ပြတ်မှုဖြစ်တယ်ဆိုတာ American နိုင်ငံသားရေးဝန်ကြီး Mike Pompeo လက်ခံအတိအမှတ်ပြုဖို့အရေးတောင်းဆိုမဲ့လက်မှတ်ရေးထိုးအဆိုပြုလာတခုကောက်ယူနေကြောင်း Refugees International အဖွဲ့ကပြောပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အာဆအကြမ်းဖက်လက်နက်ကိုင်အဖွဲ့တိုက်ပွဲတွေအတွင်းနေမည်ရှင်းလင်းမှုတွေကြောင့်ဒုက္ခတွေတိမ့်နေချီပြီးတော့နေရာဆုံးခွာထွက်ပြေးခဲ့ရပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံမိမဲ့ဒုက္ခတွေတွေကိုပြန်လည်စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ရှင်ပါကစ္စတန်နိုင်ငံကရာချီမြို့အစုရှယ်ယာရောင်းဝယ်ရေးလုပ်ငန်းအဆောက်အုံအတွင်းမှာဒီကနေ့စီးနင်းဝင်ရောက်တိုက်ခိုက်မှုဖြစ်ပွားတဲ့အတွက်လူမျိုးရေး2ဦးနဲ့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီးတနက်သမား4ဦးကိုအသေဖမ်းဆီးမိကြောင်းပါကစ္စတန်လူမျိုးရေးတပ်ဖွဲ့ကပြောပါတယ်။ဗန်လုံငန်းအတော်များများရဲ့ရုံးချုပ်တွေရှိတဲ့ဒီအဆောက်အုံကိုတိုက်ခိုက်သူတွေကဒီကနေ့မနက်ပိုင်းမှာတနက်တွေလက်ပစ်ဗုံးတွေနဲ့ပစ်ခတ်တိုက်ခိုက်ပြီးအဆောက်အုံအတွင်းကိုဝင်လာခဲ့တာပါ။တိုက်ခိုက်မှုအတွင်းမှာလူမျိုးရေးအဆောက်2ဦးရဲတပ်ဖွဲ့ဝင2ဦးသေဆုံးပြီး9ဦးထဏ်ရာရခဲ့ပါတယ်။တိုက်ခိုက်သူတွေကလက်နက်တွေနဲ့လက်ပစ်ပုံအတော်များများကိုကြောပေါ်နဲ့တိုက်ဆောင်လာတာဖြစ်တယ်လို့လည်းအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးတာဝန်ရှိသူတို့ကပြောပါတယ်။ဘာလူချီစံပြည်နယ်ခွဲထွက်ရေးဘာလူချီလူမျိုးရေးတပ် BLA ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းတွစ်တန်ဆံမျက်နှာမှာဖော်ပြချပေမဲ့ Reuters သတင်းကဒါကိုတော့အတိမပြုနိုင်သေးပါဘူး။ပြည်내အရင်းမြစ်တွေတပ်ဝင်တဲ့တရံစာတရီကိုပါကစ္စတန်လူချမ်းသာတွေကမတရားကောင်းမှုဖြစ်အမျက်ထုတ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ခွဲထွက်ရေးသမားတွေကမချေမနှက်တိုက်ခိုက်မှုတွေပြုလုပ်နေလည်းရှိပါတယ်။အကြမ်းဖက်မှုတံပြန်တိုက်ဖြစ်ရေးဥပဒေတရက်ကိုဖိလစ်ပိုင်အောက်လွှတ်တော်ကအတည်ပြုပြီးခဲ့တာဟာအစိုးရစန့်ကျင်သူတွေကိုနှိမ်နင်းရမှာအတုံးချစရာဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။2020ခုနှစ်အကြမ်းဖက်မှုတိုက်ဖြစ်ရေးဥပဒေကိုဇွန်လအစောပိုင်းကဖိလစ်ပိုင်အောက်လွှတ်တော်ကအတည်ပြုပေးခဲ့တာဖြစ်ပြီးတမရန်ဒူတာလေးကလည်းမှရေးထိုးမယ်လို့ကြေညာထားပါတယ်။2009ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေကိုအစားထိုးမယ်ဒီ2020ခုနှစ်ဥပဒေမှာအစိုးရအနေနဲ့အကြမ်းဖက်မှုကျူးလွန်မယ်လို့ယူဆရသူတွေအပေါ်စောင့်ကြည့်နိုင်တဲ့အခွင့်အာဏာနဲ့နည်းလမ်းတွေကိုပါထည့်သွင်းထားပါတယ်။ဒီဥပဒေအရအကြမ်းဖက်မှုကျူးလွန်မယ်လို့တန်မြန်ရှိခံရသူကိုအာဏာပိုင်တွေကတရားစွဲဆိုခြင်းမရှိဘဲ14ရက်ကြာဖမ်းဆီးထိန်းသိမ်းထားနိုင်မှာဖြစ်တယ်လို့အကြမ်းဖက်မှုကျူးလွန်ကြောင်းပြစ်ဒဏ်ချခံရသူတွေကိုလည်းတရားသူကြီးတွေကထောင်ထမ်းတသက်တကျုံချနိုင်ပါတယ်။ဥပဒေအစ်စ်မှာအကြမ်းဖက်မှုနဲ့ပတ်သက်ပြီးသူတစ်ပါးရဲ့ခန္ဓာကိုယ်ကိုထိခိုက်စေမှုနဲ့တပ်ဖြတ်မှုဒါမှမဟုတ်သေးချောင်ကြံစီမှုအဖြစ်အတိပဲဖွင့်ဆိုထားပါတယ်။ဒီဥပဒေအရပြည်သူအများကြောက်ရွံ့စေလိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံပိုင်ပစ္စည်းတွေကိုဖျက်ဆီးရင်လည်းအကြမ်းဖက်မှုမြောက်ပါတယ်။ဖိလစ်ပိုင်ကွန်မြူနတီပါတီရဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့ New People's Army တပ်တွေကိုနှိမ်နင်းရမှာအာဏာပိုင်တွေကဒီဥပဒေကိုတုံ့ဆွဲလိမ့်မယ်လို့လည်းလေ့လာသူတွေကယူဆနေကြပါတယ်။ New People's Army လက်နက်ကိုင်တပ်ဖွဲ့မှာအင်အား4000လောက်ရှိပြီးကျေးလက်ဒေသမှာအဓိကလှုပ်ရှားနေပေမဲ့လူသစ်တွေကိုတော့တပ်ကတူတွေကိုပြစ်မှတ်ထားစုဆောင်နေတယ်လို့ယုံကြည်နေကြပါရဲ့ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာဒီကနေ့ကရုသင်္ဘောတစ်စီးနှစ်မြုပ်ခဲ့တဲ့အတွက်အနည်းဆုံးလူ23ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူ90လောက်လိုက်ပါလာတဲ့ဒီသင်္ဘောကမြို့အနောက်တောင်ဘက်ဘူရီဂန်ဂါမြစ်အတွင်းတခြားသင်္ဘောတစ်စီးနဲ့တိုက်မိနှစ်မြုပ်ခဲ့တာဖြစ်တယ်လို့မိသက်တပ်ဖွဲ့တာဝန်ရှိသူတူကရိုက်တဲ့သတင်းကိုပြောတာပါ။ခီးတဲ့တချို့ကမ်းခြေရေကူးလျောက်ခဲ့ပြီးမြေတချို့ပျောက်ဆုံးနေစဉ်ဖြစ်ကြောင်းနဲ့အခုထိတော့အမျိုးသမီး6ဦးနဲ့ကလေးငယ်3ဦးအပါအဝင်သေဆုံးသူ23ဦးရဲ့အလောင်းတွေကိုရှာဖွေရရှိထားကြောင်းလည်းသူကပြောပါတယ်။ညီနင်းဒေသဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ရင်းရေလမ်းနဲ့ခရီးသွားတဲ့သူအများအပြားရှိတာပါ။ရေလမ်းကြောင်းအနေနဲ့ကင်းရှင်းစနစ်တွေအားနေရာကြောင်းကရုတင်မောနေမျိုးမှုတွေဖြစ်လျရှိပြီးနှစ်စဉ်လူပေါင်းရာနဲ့ချီပြီးတော့တည်ဆုံကြရပါတယ်ရှင်။ တော်တော်ရှင်များရှင်တင်းနာရီညပိုင်းတွင်နောက်ဆုံးရသတင်းလေးကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
ဒီခိုင်ပြည်နယ်ဆိုးရကနေရသိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်မှာနေမြေရှင်းလင်းရေးညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့ပိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကိုအိမ်ပါဒီခိုင်ပြည်နယ်ရသိတောင်မြို့နယ်ကကြောက်တန်းကျေးရွာအုပ်စုနီးတပ်မတော်ကစစ်စင်ရေးတွေဆင်နွှဲဖို့ရှိတဲ့အတွက်ဒေသခံတွေတင်းချောင်ဖို့ညွှန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ပေမဲ့လည်းပိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့တပ်ဆိုင်ရာဖွဲ့စည်းတွေကပြောပါတယ်။ကြည်တဲ့တောင်မြို့နယ်ကြောက်တန်းကျေးရွာနီးအောင်နာစီကျေးရွာဘက်မှာဒီကနေ့လဲတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။တိုက်ပွဲကခုနဖြစ်တယ်။နောက်ပြည်စစ်တော့ပြန်ဆုတ်သွားတယ်မတက်တော့။ဒီဖက်ကအောင်တန်းစီမှာရွာတဲ့အောင်ရွာနဲ့နေတောင်ပေါ်မှာတိုက်ပွဲဖြစ်နေတာဟိုစင်ပြေနေကဒီနေ့ကြည့်ဆိုတော့ပြပေါ်နေစကြော်ပေါ့။အောင်တန်းစီကခုတတိအလောင်းတွေမကောက်တဲ့ဘူးတွေ့တာပဲ
။ဒီဖြစ်ပွားတဲ့တိုက်ပွဲကြောင့်ကျေးရွာကအိမ်တချို့နဲ့အိမ်မွေးတရိစံတွေမိလောင်ပြည့်စုံမှုရှိခဲ့တယ်လို့သူကဆက်ပြောပါတယ်
။အောင်တန်းစီရောမအိမ်နှလုံးမိလောင်တယ်။ကြောက်တဲ့မှာတော့6ကောင်လည်းနဲ့ကြည့်နေတယ်။ကြောက်တဲ့မှာအိမ်တလုံးခံပြီးမိလောင်။ကြောက်တဲ့မှာတော့ရောတန်းတော်နေချင်းရှိတယ်လေထန်နေကြတယ်။အောင်တန်းစီမှာတော့မရှိဘူးပေါ့
။ကြောက်တန်းကျေးရွာနီးတဝိုက်မှာရခိုင်လက်နက်ကန်အေးဖွဲ့ဝင်ရောက်လှုပ်ရှားနေလို့တမ္ပရော်နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းတမ္ပရော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်။
ဒီအခြေအနေတော့ကျွန်တော်မသိဘူး။ကြောက်တန်းဘက်မှာတော့ကျွန်တော်နှစ်ရက်ရှိပြီတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီနှစ်နေရာမှာဖြစ်ခဲ့တာရှိတယ်။25ရက်နေရာတကယ်28ရက်နေကဖြစ်ခဲ့တာရှိတယ်။ဒီဘက်ကတော့နည်းနည်းအင်အားများတယ်လို့ကျွန်တော်သိရှိထားပါတယ်။ကျွန်တော်ဘက်ကလည်းထိခိုက်ကြဆုံးမှုတွေရှိပါတယ်။ထွန်းရွေရွာတက်နားလေးမှာဖြစ်ပွားခဲ့တာရှိတယ်။အဲရနဲ့မိုင်းထောင်မိုင်းဆက်တိုက်ခိုက်ခဲ့ရတယ်ရှိတယ်။
ရခိုင်လက်နက်ကန် AA ဖွဲ့ကျောခွေးရခိုင်ဒုခကတော့ကြောက်တန်းကျေးရွာနေတဝိုက်တိုက်ပွဲဖြစ်ပွားတာရှိနေပေမဲ့အသိစိတ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်။ဒီရက်ပိုင်းတွင်တိုက်ပွဲဖြစ်ပွားတာနဲ့အတူဘုံပကွဲမှုဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်သွေးမြို့ရေချမ်းမြင့်ရွာနီးမှာဘုံတလုံးပကွဲခဲ့တယ်လို့မပကွဲသေးတဲ့ဘုံငါလုံးကိုတမရုံမိုင်းရှင်းလေးဖွဲ့ကနေတက်မဲ့ပြေလုခဲ့တယ်လို့ဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်။မနေ့ကမနေ့ပိုင်းမှာကြောက်တော်မျိုးနဲ့ကန်ဆောင်စစ်စည်ရေးခိတ်မှာအေအေရခိုင်လက်နက်ကန်အမာခန်တူးကိုစီစစ်ဖမ်းဆီးရမိတယ်လို့တမရုံပြောခွေရဘုံမှုချုပ်စုံမင်းထွန်းကပြောပါတယ်
။ကန်ဆောင်ဘက်မှာစစ်စည်ရေးခိတ်မှာရင်မောင်းတယောက်နဲ့ပါလာတဲ့ရှင်ကိုဒီဦးထဲမှာမှာတဦးကတော့တလူအပေါ့ဝကြီးကမှနေတဲ့လူတယောက်ကတော့အေအေမာခန်တဦးဖြစ်တယ်။အဲ့ဒါတော့တလူတို့စစ်စည်နေတာဖြစ်ပါတယ်ဗျ။
အေးမခံလို့ယူဆရတဲ့သူကိုစစ်ဆေးရမှာ၎င်းကင်ဆောင်ထားတဲ့ဖုံးတွင်ဖောက်ခွေရီမိုင်းပြုတ်လုတဲ့မှတ်တမ်းဓာတ်ပုံ၎င်းကိုယ်တိုင်ဖောက်ခွေရီရမှုကင်ဆောင်ထားတဲ့မှတ်တမ်းဓာတ်ပုံတွေအပေါဝကျေးရွာနေထောင်လာတဲ့မိုင်းနဲ့မိုင်းထောင်နေရာပြ GPS မြေပုံညွန်းစကရင်ရှော့မှတ်တမ်းဓာတ်ပုံတွေကိုစစ်ဆေးတွေ့ရှိခဲ့လို့၎င်းကိုဆက်လက်စစ်ဆေးနေစေလို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကန်ဆောင်စစ်ဆေးရေးဂိတ်မှာဖမ်းဆီးရမိတဲ့ဆိုတဲ့သူဟာအေးဖွဲ့ဝင်မဟုတ်နိုင်ဘူးလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ်။
မြန်မာစစ်တပ်ကတော့သူတို့ဒီတာမန်အရသာတွေကိုဖမ်းဆီးပြီးတော့မှဒါအေးအမာခံဆိုပြီးတော့ဒါအမေးဆက်ဆွေးလေးရှိတဲ့ကိစ္စဖြစ်တယ်ဗျ။အဲကြောင့်မို့လို့အဲ့ဒီမှာဖမ်းမိတယ်ဆိုတာလည်းပဲဒါကျွန်တော်တို့လူလုံးဝမဖြစ်နိုင်ဘူးလို့ကျွန်တော်ကတော့အဲ့လိုပဲထင်တ
ယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့တိုက်ပွဲဖြစ်ပွားနေတဲ့အချိန်ဒီမှာရသေးတာမြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်ကိုတပ်မတော်ကနေမြေချင်းလေးကြီးပြုတ်လုမှမို့ဒေသခံပြည်သူတွေတင်းချောင်ကြဖို့ဒီခိုင်ပြည်နယ်ဆိုရဖွဲ့ကနေစွန်လ23ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့26ရက်နေ့နေ့စွဲမှာဒီညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်။ဒီညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့ဆိုပေမဲ့လည်းရသိတောင်မြို့နယ်ကြောက်တန်းရွာပေါဝင်ကျင်ကရွာတွေရသိတောင်မြို့နယ်ရှေးချမ်းပြင်ကောင်ရွာဟောင်းပေါတော်ကြီးသုံးရွေရွာတဲ့သုံးရွေရွာဟောင်းချိန်တာစတဲ့ရွာကရွာသားတွေဟာရသိတောင်စစ်သွေးမြို့နယ်အနီးဝန်းကျင်ရွာတွေမှာစစ်ဘေးသိမ်းကြောင်းနေရဆဲဖြစ်ပါတယ်။တပ်မတော်ကနေမြေရှင်းလင်းရေးစစ်စင်ရေးတွေဆင်နွှဲမဲ့အစီအစဉ်ပေါ်ဆွေးနွေးကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့ဩစတြေးလျနိုင်ငံတိုင်ယုံတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်ခြေဆိုင်နိုင်ငံကဒုက္ခသည်ရေလှုပ်ရှားမှုအဖွဲ့ Refugee International ကလည်းနေမြေရှိလေးစစ်စင်ရေးတွေလုပ်ဖို့ချင်းချောင်းနေတဲ့လုပ်ရအတွက်စေအနှောက်အယှက်ပြရကြောင်းဒီကနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ချင်းချောင်းမှုကြောင့်ရခိုင်တိုင်းဒေသအများစုဖြစ်တဲ့ထောင်ပေါင်းချီတဲ့ဒေသခံတွေထပ်ပြီးသိမ်းချောင်းခဲ့ရသလိုတာဝန်ခံမှုရှိအောင်နိုင်ငံကအတိုင်းဝန်ကတောင်းဆိုဖို့ပြက်ကွက်မယ်ဆိုရင်နောက်ထပ်လည်းနေအိမ်စွန့်ခွာရအောင်မှဖြစ်ကြောင်းသတိပေးထားပါတယ်။မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံကလည်းဒီခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာနေတဲ့ပေါ်ဆိုရင်ကြောင့်လည်းအယက်သားတွေမတိခိုက်အောင်အရေးကြီးစီစဉ်ဖို့လည်းမနေ့ကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။
အမေရိကန်ပြည်အစုမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOA ရဲ့ထုတ်လည်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ကျွန်မဆူမပါရှင်။ကိုဗစ်ကပ်ဘေးသင်းတဲ့အချိန်မှာမြန်မာပြည်သူလူထုရဲ့စိုးရိမ်စရာလူမှုစီးပွားပေါ်အလုံးစုံရဲ့အခြေအနေတွေကိုတုံ့ပြန်တင်ပြလိုက်တဲ့အရက်ဖတ်အဖွဲ့အစည်းတွေအတန်ကိုစူးစီးတင်ပြပေးချင်ပါတယ်။ကမ္ဘာ့ကယောဂကိုဗစ် -19 မြန်မာပြည်မှာပါကူးစက်ပြန့်ပွားမှုဖြစ်လာတဲ့အချိန်ဒီကပ်ဘေးကာလအတွင်းမှာမြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့ပြည်သူလူထုရဲ့ကျန်းမာရေးလူမှုဘဝအခြေအနေတွေဟာစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြည်နယ်နဲ့တိုင်းပြည်ပကအရက်ဖက်အဖွဲ့အစည်းပေါင်း80ကျော်ကပြောဆိုလိုက်ပါတယ်။အာဏာပိုင်တွေရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဆောင်ရွက်ချက်တွေနဲ့ပြည်သူတွေရဲ့တုံ့ပြန်မှန်တွေကိုစုစည်းပြီးတော့ကိုဗစ်ကပ်ဘေးကာလအတွင်းအရက်ဖက်အဖွဲ့အစည်းတွေရဲ့အသံများဆိုတဲ့အိတ်ဖွင့်ပေးစာဒီကနေ့ထုတ်ပြန်လိုက်တာပါ။ကိုဗစ်ကာလထဲမှာတော့အဓိကဆစ်ဘေးတင်ဒေသကပြည်သူတွေရဲ့လုံခြုံရေးကြမ်းမာရေးအခြေအနေကတော့အရက်ဖတ်အဖွဲ့အစည်းအလုံးရဲ့အစိုးရဆုံးအခြေအနေဖြစ်ပါတယ်လို့အရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်အခြေဆိုင်မြန်မာငြိမ်းချမ်းရေးနယ်လုံခြုံရေးသိပ္ပံကဒါရိုက်တာကိုဝင့်ထဲကောင်းမြတ်ကပြောပါတယ
်ဆစ်ဘေးကိစ္စပေါ့နော်ဆိုတော့အဲ့တစ်ချက်ကတော့ကျွန်တော်တို့ဒီအရက်ဖတ်အဖွဲ့အစည်းအလုံးကစိုးရိမ်နေတဲ့ကိစ္စဖြစ်တယ်ပေါ့နော်ကိုဗစ်ကာလမှာဆိုလို့ရှိရင်ဒီကမ္ဘာရဲ့ရက်ကောနိုင်ငံအသီးသီးကအားသွန်ခွန်ဆိုင်ပေါ်ဒီကာကွယ်ရေးလုပ်ငန်းတွေလုံတောက်နေတဲ့အချိန်မှာကျွန်တော်တို့ဒီကတော့ဆစ်ဘေးဒီဖန်ပြီးနေတယ်ဆိုတဲ့ကိစ္စကလည်းကျွန်တော်အများကြီးစိုးရိမ်ချက်ရှိတဲ့ကိစ္စပေါ့နော်ပြခိုင်းမှာရောချင်းမှာရောကျွန်တော်အခုဆိုရချင်းကျွန်တော်ရှမ်းပြည်နယ်ဆိုရှမ်းမြောက်မှာပေါ့နော်ဆိုတော့ကိုဗစ်ကတစ်ဖက်ကျွန်တော်ဆစ်ဘေးကတစ်ဖက်ဆိုတော့ဒီလူလူထုမှာတကယ်ဒုက္ခများတယ်ဆိုတော့သူများတွေကစေးအတ်ဟုံးနေရတဲ့အချိန်မှာကျွန်တော်တို့ကအိမ်ကိုပြစ်ပြီးတော့မှစစ်ပြီးရတဲ့စစ်ပေးဒုက္ခတွေဖြစ်တာပေါ့နော်နောက်ဆက်တွဲသူတို့ကြီးမှာဆိုရင်အလုံးလမ်းမဲ့ပြဿနာတွေလည်းရှိတယ်အခုကတော့ကိုဗစ်ဖြစ်တော့အဲ့ဒီတက်ဆိုင်ရာသူတို့အလုပ်သွားလုပ်တဲ့နိုင်ငံတွေမှာလည်းအလုပ်ကမရှိတော့ဘူးပေါ့နော်မရှိတော့သူတို့တွေကပြန်လာကြတယ်ဟိုဖြစ်စီကျင်တာတော့အစိုးရကိုအလုပ်လမ်းမဲ့ပြဿနာတွေအတွက်ပေါ့လူမှုစီးပွားဘဝတွေအတွက်ပေါ့ဘလို့ပုံစံမျိုးလေးနဲ့ planning ရှိမလဲပေါ့နော်ဆိုတော့new normal တော့မယ်ဆိုလို့ရှိရင်အဲ new normal မှာပုံကျွန်တော်အစိုးရအနေနဲ့အစီအစဉ်တရက်ချမှတ်ပြီးတော့မှလှုပ်ဆောင်စေချင်တာပေါ့နော
် COVID-19 ကပ်ဘေးသင်းတဲ့ကာလမှာဆစ်ဖြစ်နေတဲ့ဒေသတွေမှာလုံခြုံရေးအကြောင်းပြ internet ဖြတ်တောက်တဲ့ကိစ္စကလည်းနိုင်ငံသားတို့ရဲ့သတင်းချက်လက်ရယူခွင့်အခြေခံလူခွင့်ရေးကိုအကြီးမားဆုံးချိုးဖောက်မှုဖြစ်ရက်ဖက်အဖွဲ့အစည်းတွေဘက်ကရှုမြင်ကြောင်းဆက်ပြောပြပါတယ
်ဆစ်ပွဲဖြစ်နေလို့ဆိုပြီးတော့ right to information မှာသတင်းချက်လက်ရပိုင်ခွင့်ကိုချိုးဖောက်တာကပုံမှန်အချိန်မှာတော့မသိလျော်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့ COVID လို့ကိစ္စဖြစ်တဲ့အချိန်မှာပုံပြီးတော့မှမသိလျော်ဘူးပေါ့နော်စစ်ပွဲဖြစ်တဲ့ကျွန်တော်တို့လူတည်ဆုံးမှုတွေရှိရဲနေ့စဉ်တိုင်ရန်ရတာတွေရှိတယ်နေ့စဉ်ကျွန်တော်တို့ဒီပေါ်တာဆွဲခံရတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ပြည်သူလူထုအနေနဲ့စတင်းအချက်လက်ကိုမရတဲ့အချိန်မှာဘလောက်များဟိုခံစားနေရမှာလဲဆိုတော့အခုဟိုအရင်တော့ကျွန်တော်တို့ဒီရှမ်းပြည်တို့ပြည်ရင်တို့မှာဖြစ်ခဲ့တဲ့ဒီချက်လေးချက်လို့ကိစ္စမျိုးတွေတော့မြင်နေပေါ့နော်ဆိုတော့ပြည်သူလူထုကိုသတိတစ်ပုံအများကြီးကျွန်တော်တို့ထိခိုက်တဲ့ကိစ္စမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါဒီမဖြစ်အောင်တားဆီးပေးဖို့အစိုးရမှာတာဝန်လုံးလုံးလေးလေးကိုရှိနေကျွန်တော်တို့အနေနဲ့မြင်နေပေါ့နော်ဒါပေမဲ့ဒီအခွင့်အရေးကိုလုပ်နေတဲ့လူတွေတော့ဖမ်းနေရဆိုတဲ့ဟာကတော့တကယ်ကိုဟိုလူခွင့်ရချိုးဖောက်မှုပေါ်မှာဆက်စစ်ပြီးတော့ဟိုလူခွင့်ရချိုးဖောက်နေရမျိုးကြီးရှိနေတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်မိပါတယ်ဗ
ျဒီလိုကိုဗစ်ကာလပြည်သူလူထုရင်ဆိုင်နေရတဲ့အခက်အခဲတွေပြည်သူလူထုရဲ့အသံတွေကိုစူးစီးတင်ပြပေးတဲ့အရက်ဖတ်အဖွဲ့အစည်းတွေရဲ့တောင်းဆိုတင်ပြအကြံပြုချက်တွေကိုတက်ဆိုင်ရာကအလေးသက်ထားဆောင်ရွက်ပေးဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်း Community Response Group က Program Manager ကိုသတို့အောင်ကတိုက်တွန်းပါတယ
်ပြည်သူ့ရဲ့အသံပေါ့နော်ဒီကိုဗစ်ကာလမှာဒီလိုဒီအဆောက်အအုံနေရာဘက်တွေကအမိန့်တွေထောက်ချားချက်တွေဒီကိုဗစ်ကိုတုံ့ပြန်တဲ့နေရာမှာဒီပြည်သူ့ရဲ့အသံကဆောင်ရမနေဆိုတဲ့ပုံစံခံစားရကျွန်တော်တို့ဒီမှာအချက်လက်တွေပြောောက်တယ်ဗျာနောက်လျှောက်ကြည့်နေကြပြီးတော့အကြံပေးချက်တွေကိုကျွန်တော်တို့လုပ်ပြီးတော့ကျွန်တော်တို့အခုအင်းဖြစ်ပါတယ်ဗျာစတာရီဒီကျွန်တော်တို့တကယ်ဒီချင်းကပြည်သူရဲ့အသံကိုခံဆက်စီရဲ့အတွက်ကျွန်တော်တံမျိုးလေးတွေကိုကျွန်တော်တို့အကြံပြုချက်တွေကိုတက်ဆိုင်ရာတာဝန်အပေါင်းဖက်ပေါ်ပြီးတဲ့အုပ်ချုပ်ရေးရန်တရားနေပြီးတော့အပိပတ်ပြုပြီးတော့ဒါမျိုးတွေကိုအများဆုံးအခောက်အခဲပေါ်ပြီးသွားလို့ကျွန်တော်ပြောချင်ပါတယ်နောက်ပိုင်းကျွန်တော်တို့ဒီအတားအဆီးတွေမရှိဘူးဆိုတော့ဒီတော့ကျွန်တော်တို့ပြည်တော်ပြီးတော့မှအပိပတ်နဲ့တပေါ်လာတဲ့အနေအထားတွေရှိပါသေးတ
ယ်မြန်မာနိုင်ငံတွင်းကမ်ဘေးတင့်အချိန်မှာအစိုးရအဖွဲ့တွေဘက်ကအစီအမံတွေကိုစနစ်တကျဆောင်ရွက်နိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်တမရကတ်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ပြည်ထောင်တဲ့တိုင်းဝန်ကြီးချုပ်တွေစီကိုအကြံပြုစာတွေပေးပို့သွားမှာဖြစ်တယ်လို့ဒီအကြံပြုချက်တွေကိုအများဆုံးအကောင့်ထဲပေါ်ဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်းတွေဘက်ကမျှော်လင့်နေကြကြောင်းပါရှင်ကျွန်မဆုမွန်ပ
ါစူရိုင်းလာကုံပိုင်းလောက်မှာအခြေခံပညာကျောင်းတွေပြန်ဖွင့်တဲ့အခါအဆင်ပြေဖြစ်အောင်ကြိုးပမ်းနေတဲ့အခြေအနေတွေကိုပြောပြပေးပါမယ်ကျွန်မအင်တနာထွန်းပါCOVID-19 ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုတလကျော်နောက်ကျပြီးဇူလိုင်လ22ရက်နေ့မှာပြန်ဖွင့်တဲ့အခါကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပေမဲ့ကျူတင်ကာကွယ်ရေးအစီအမံတွေချမှတ်ဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ် ကျမရေးဝန်ကြီးဌာနရဲ့တာမတ်ချက်တွေနဲ့အညီကြိုတင်ပြင်ဆင်နိုင်ဖို့ကိုကျမ်းမာရေးဝန်ကြီးဌာနရဲ့တာမတ်ချက်တွေနဲ့အညီကြိုတင်ပြင်ဆင်နိုင်ဖို့ကိုကျမ်းမာရေးနဲ့ပညာရေးဝန်ထမ်းတွေကိုထောက်ပံ့ပေးဖို့ကျမ်းမာရေးအတွက်အကာအကွယ်ပစ္စည်းတွေကိုလည်းပြင်ဆင်ထားပြီးဖြစ်တယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်
ကိုယ်ကလာအထူးအနေနဲ့ကျွန်တော်တို့ကဒါမှမဟုတ်ကျွန်တော်ကိုယ်တန်းခုနှစ်သိန်းနဲ့ဆယ်ချောင်းမှ၄သိန်းကျော်နဲ့ရုံးဝန်တန်းလေးပေါင်းရင်ဆယ်တန်းခွဲလောက်ရှိပါအဲဆယ်တန်းခွဲကိုလည်းတယောက်ကိုဝတ်မတစ်ခုနဲ့၂၀တန်းအခုလက်တော်မှာကျွန်တော်ဖြန့်ဝေနေပါပြီအခါမဲ့ဖြန့်ဝေတာနောက်တစ်ခါတယောက်ကိုဖေးစီးတစ်ခုနဲ့တော့ဆယ်တန်းခွဲကျွန်တော်တို့တနင်္ဂနွေနေ့ဖြန့်ဝေနေ infrared dan movie dan kena dangwe ro le be tinaru season sawe ni ba le da ga lo tinaru ye tinsin sawe mu chi ni bo
jama yi wun ji thana ye lan nyun chat de ne anyi chang ma ri tyaung ne tyaung 6 pe akwa ma ni ja hu a pa win chang ma ri chang ma mi pha ri ne sia sia ma ri lai na ya me saung yan chang yan kaisa ri go ati pe tha de lo le pyo ba de ခနိုင်း နှစ် ထက် စာတင် ရဲ့ နယ်ပြီး တင်ခန်းစာတွေ ရှော့ ချ ထား ရတဲ့ အတွက် တင်ကြားမှု အပိုင်း တွေ ကို ပြင်ဆင် ထား တယ် လို့ ဒေါက်တာ တင်မဝင်း က ပြော ပါတယ်
တင်ရိုး ရှော့ တာ ကျတော့ ကျွန်တော်က စ ဖွင့် ကြတယ် ကိုက ထက်တန်းစဉ် မှာ 52 ရေ ကျွန်တော် နောက် ကြပြီး ဖွင့် ရတယ် စုစည်းပေါင်း စာတင် ဘက် က လည်း 29 ပဲ ပဲ ရှိ တော့ မယ် နောက် ចောင်း မူ ចောင်း သား ဥယျာ ဆရာ ဥယျာ စာတင် ကုန် စာတင် ငန်း ဥယျာ နဲ့ ဆိုလို့ ရှိရင် ကျွန်တော် တခန်း ကို လူ 20 ပဲ ထားမှာဖြစ်တဲ့ခါကျတော့ဆက်ဆက်မရတဲ့ပုံပြီးဒူလာမယ်ဒူလာတဲ့အားလေကျွန်တော်တို့ကဖြည့်ဆည်းဖို့လည်းလုပ်တာတယ်နောက်တစ်ခါအကြောင်းတွေကိုပုံစံလေးမျိုးပုံမှန်ဖွင့်တဲ့အကြောင်းရှိနေတပတ်ချားရှိနေတပတ်ချားနဲ့တုတ်တဲ့ရှိနေတပတ်ချားနဲ့တုတ်တဲ့၃ရက်တင်ရှိနေဆိုပြီးတော့ဒီမျိုးခွဲတဲ့ခါမှာအများကြီးကတော့အလေကောင်တစ်ခုတည်းမှပါတဲ့အကြောင်းမို့ကျွန်တော်တို့စာတင်နဲ့ခွင့်လန်း
ကျောင်းသားမိဘတွေအနေနဲ့ကတော့ဒီလိုကိုဗစ်ကာလမှာကလေးတွေကျောင်းပို့ဖို့ကိုစိုးရိမ်မှုတွေရှိနေကြပါတယ်။မူလာတန်းနဲ့အလယ်တန်းကလေးတွေရဲ့မိခင်တော်ခင်တန်းကြီးကသူ့ရဲ့စိုးရိမ်မှုနဲ့သဘောထားကိုအခုလိုပြောပြပါရစေ။စိုးရိမ်မှုရှိတာပေါ့ဒါပေမဲ့လည်းပညာရေးဆိုတော့လည်းမထလို့ကလည်းမဖြစ်အစိုးရလည်းပြန်ဖွင့်နေဆိုတော့ကျင်ထားရတာပေါ့အမြဲတမ်းဂရုအားတစိုက်နေရတာပေါ့အလုံးဝစိတ်ချလ ားပါတယ်ရှင်။ဒီမှာအင်တာနက်ထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါလိမ့်ရှင်။ကျမတို့ VOE မြန်မာဝိုင်းလိပ်စာက VOE မြန်မာဝိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voenews.com ဖြစ်ပါတယ
်။အားရောအိန္ဒိယနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်မဲ့လေယာဉ်ဟာလာမယ့်ဇူလိုင်၄ရက်နေ့မှာရန်ကုန်၊လက္ခဏာ၊နယူးဒေလီပြည်ဆွေးမှာတည်ကြပါမယ်။အဲ့ဒီလေယာဉ်နဲ့မြန်မာနိုင်ငံသားတွေပြန်လိုက်နိုင်မှုကတော့မတည်ကြသေးပါဘူး။ဒီကြောင်းကိုကျွန်မစုစုကတင်ဆက်ပေးပါမယ်ရှင်။အဲအိန္ဒိယလေကြောင်းလိုင်းနဲ့ဇူလိုင်၄ရက်နေ့မှာရန်ကုန်ကနေအိန္ဒိယနိုင်ငံသားတွေကိုပြန်လည်ခေါ်ဆောင်မှုအစီအစဉ်ရှိနေပြီးအဲ့ဒီလေရင်နဲ့ပဲနယူးဒေလီကနေတဆင့်မိခင်နိုင်ငံကိုပြန်လာဖို့မြန်မာနိုင်ငံသားတွေမျှော်လင့်နေကြတာပါဒီလေရင်နဲ့ပြန်လည်နိုင်မှုအတွက်နယူးဒေလီမှာရှိတဲ့မြန်မာတန်ယုံရဲ့ထောက်ခံစာကိုတောင်းယူနေကြပြီးလေရင်လက်မှတ်ဝယ်ယူဖို့အတွက်ဆောင်လိုက်နေကြတယ်လို့မွန်မိုင်းမြို့မှာရောက်နေတဲ့ကိုအောင်မျိုးထက်ကပြောပါတယ
်အဲအိန္ဒိယဒီရန်ကုန်ကျောင်းကနေတော့သူတို့ဒီအိန္ဒိယဘက်ကအဖြစ်ကိုခဏဆောင်ပေးပါလို့ပြောထားတယ်ဒီလေလက်မကတော့ရဖို့များပါတယ်ဒါပေမဲ့လောလောဆယ်အခုထိတော့ဝယ်လို့တော့မရသေးဘူးဆောင်ဆိုင်တော့မှပဲအဲတခုဆိုရင်တော့သူတို့ကလေလက်မကိုဘယ်တော့မှရောင်းပေးမလဲမသိဘူးပေါ့နော်တကယ်လို့အနာဂတ်မှာရောင်းပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကကြတော့ဒီမွန်ဘိုင်းကနေဒေလီကိုလာမှာဆိုတော့ဂျားထဲမှာစီစဉ်စရာရှိရာလေးတွေရှိသေးတယ်ခင်ဗျာဒီတမောဘွားစင်ဖို့စာရွက်စာတမ်းတွေနောက်ပြီးတော့ဒီမွန်ဘိုင်းတူဒေလီဖလိုက်ကဘယ်တော့ရှိလဲလည်းမသိဘူးပေါ့နော်အဲ့လိုမျိုးအစင်ပြပါမလားပေါ့အနာကမှရောင်းမယ်ဆိုလို့ရှိရင် အဲ့တော့တခုတော့နည်းနည်းတော့စိတ်ပူမိတယ
်အိန္ဒိယရောက်မြန်မာနိုင်ငံသားတွေကိုမေလအတွင်းမှာကင်ဆယ်ရေးလေယာဉ်စီစဉ်ပြီးပြန်လည်ခေါ်ဆောင်ခဲ့တာ၃ချိန်မြောက်ရှိခဲ့ပါပြီနေရပြန်နိုင်မှုအတွက်အခုထပ်ပြီးစီရင်ပေးထားတဲ့မြန်မာနိုင်ငံသားရေအတွက်ကိုတော့ပြောလို့မရသေးပေမဲ့ဒီကြောင်းလိုက်ရှိခဲ့ရင်လက်မှတ်ဝယ်ယူနိုင်မှုအတွက်ထောက်ခံစာထုတ်ပေးနေတယ်လို့ New Daily မြန်မာတန်ရုံးကိုဆက်သွယ်ရမှာအခုလိုပြောပါတယ်
ကျမတို့ကလေဆက်သွယ်လာသမျှမြန်မာနိုင်ငံသားတွေလေလက်မှတ်ဝယ်ဖို့အတွက်ကိုတော့ဒီကြောင်းလိုက်ဟိုထောက်ခံစာလေးတွေပေါ့နော်ထုတ်ပေးနေပါတယ်ဟုတ်ကဲ့
မြန်မာအစိုးရရဲ့ COVID-19 ကာကွယ်ထိန်းချုပ်ရေးနဲ့ဆက်စပ်တဲ့ကျူတင်ကာကွယ်ရေးဆိုင်ရာကန့်သတ်ချက်တွေကိုဇူလိုင်လကုန်အထိတိုးမြှင့်သတ်မှတ်တဲ့အချိန်မှာပြည်ဝင်ဝင်ယာယီကန့်သတ်တဲ့အစီအမံတွေအားလုံးပါဝင်နေပါတယ်။ဒါပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့အထူးလေယာဉ်အစီအစဉ်တွေရှိနေသေးလို့ပြည်တွင်းကိုဝင်ရောက်မဲ့သူတွေဟာ COVID နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာရမယ်လို့ဖော်ပြထားပါတယ်။ဒီပါရောက်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ယူဖို့ဆောင်ရွက်ပေးနေတဲ့ကောင်စီရေးရနဲ့ဥပဒေရေးရဦးစီးဌာနကညွှန်ကြားမှုဦးအောင်ကျော်ဆန်းကလည်း VOE ကိုခုလိုဖြေကြားထားပါတယ်
။လေယာဉ်တွေကတော့ flight ရှိတာတော့တိတ်ကြတယ်။တိတ်ကြတာတော့ဒီဘက် site ကတော့ရန်ကုန်မှာရှိတဲ့အိန္ဒိယနိုင်ငံသားအဓိကပြန်ခေါ်ဖို့အဲဒီမှာမှကျွန်တော်တို့ဟိုဘက်ကအလာမှာမြန်မာနိုင်ငံသားများခေါ်ဆောင်နိုင်ရမလားဆိုတဲ့အားမျိုးကိုစဉ်းစားကြရင်ဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အချိန်မှာတော့ခုနကပြန်လာမဲ့အရေးအတွက်တော့ပြန်လာခြင်းဖို့ပိုင်းဆိုပြပါတော့တော့အသေးစိတ်မရှိသေးပါဘူးဒီနေ့အထိပေါ့နော်။
အိန္ဒိယနိုင်ငံမှာဒီကနေ့နေ့တစ်ဝက်စီးရင်တွေအများစုပိုးရိပ်လူနာ9သိန်းကျော်ရှိထားပြီးသေဆုံးသူကတော့1000ကျော်ရှိသွားပါပြီ။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ
။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါထိန်းချုပ်ရေးအရေးပေါ်ကာလကိုနောက်ထပ်တစ်လတစ်တန်းတိုးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့နေဆက်အဝင်ထွက်တွေမှာကန့်သတ်မှုတွေဆက်ရှိနေဦးမှာဖြစ်တဲ့အကြောင်းတင်ဆက်ပေးလိုပါရယ်။ကျမမအေးပါပါရှင်။ထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာဥက္ကဋ္ဌဖြင့်ဥဆောင်ကျင်းပခဲ့တဲ့ဦးဆက်ရောဂါတိုက်ဖျက်ကာကွယ်ရေးစီမံခန့်ခွဲဘုတ်ဌာနအစည်းအဝေးမှာအရေးပေါ်ကာလကိုနောက်ထပ်တစ်လသက်တမ်းတိုးဖို့အတွက်ဒီကနေ့ပဲဆုံးဖြတ်လိုက်တာပါအစည်းအဝေးမှာတော့နေဆက်ဒေသတွေမှာဝင်ထွက်သွားလာမှုတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းနှစ်နိုင်ငံနေဆက်ကကျန်းမာရေးဌာနတွေကခွင့်မပြုသေးတဲ့အတွက်ကူးလူးဆက်ဆံနိုင်ဥမာမဟုတ်သေးဘူးဆိုပြီးကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပါတယ်
လုံးဝအခွင့်အရေးတော့ခက်တာပါမှာဟိုဘက်ဒီဘက်ဆက်ရုံလေးခွင့်တော့အလုပ်သမားတွေတွားရေးနိုင်ရတော့ခက်ခဲရှိနေကြတာပါဟုတ်အဲကျွန်တော်တို့ကလည်းဒီလိုပဲ15ရက်တူခါပါမှာ9လ15ရက်9လတိဆက်ပြီးတော့ဟိုခက်15ရက်ခက်တူခါဆက်နေဟုတ်နေဆက်ပေါ်ဘောရာပတ်သေးဘူးကနိုင်ငံလုံးကကျမရေးဌာနရဲ့သဘောမတူဘူးမှာတကယ်လို့သူကကူးနေကြတဲ့ကူးရဲ့ကူးပြီးတော့ပြန်ဝင်မယ်ဆိုတော့ကွာနေနေရလို့ဖြစ်နေတာ
ဟုတ်ကဲ့
နိုင်ငံလုံးမှာဖြစ်နေမှာဒါတော့တရှိအချိန်ကြီးကဒီကုဘတင်းချုပ်ရေးအတွက်အတွက်လိုအပ်တဲ့အတွက်ဒီကနေ့မှာဆက်ပြီးလုပ်နေပါခင်ဗျာ
ဒီကနေ့မှာပဲထိုင်းနိုင်ငံကဆက်လျှော်ရေးဒီယာရီမှာရှိနေကြတဲ့မြန်မာနိုင်ငံကလူပုံဥက္ကဋ္ဌရသူ80ကျော်ကိုလည်းမြန်မာအာဏာပိုင်တွေလက်ထက်ဒီကနေ့ပဲလွှဲပြောင်းပေးခဲ့တာပါဒီလူတွေကိုတော့မြောက်ရီခရိုင်အတွင်းကတီးခြားစောင့်ကြည့်ရေးစင်တာတွေမှာယာယီနေရာချထားမယ်လို့လည်းဦးတည်ဆောင်ကပြောပါတယ
်ဒီနေ့တော့ကျွန်တော်တို့ဟိုဘက်မှာတို့ဆက်လျှော်ရေးဒီယာပေါ့ဆက်တာမှာရှိနေတဲ့အဲကျွန်တော်တို့မြန်မာနိုင်ငံသားပေါ့လူမှန်ခိုးတော့မို့လူကုန်ကူးခံရတဲ့သူပေါ့အဲပထမတော့89ဦးလဲပေါ့အဲတကယ်တော့အချင်းကျတော့၄ဦးကဒီတရားရုံးတပ်သူကြီးရရှိတယ်တော့ဆိုတော့ဒီ85ဦးဒီနေ့လွှဲပေးတာရှိတယ်မှာလွှဲလိုက်ကြည့်ခင်ဗျကျွန်တော်တို့နမန်းတို့ထုတ်ပြီး7နာရီမှကျွန်တော်တို့ပြောတယ်ခင်ဗျအဲကျွန်တော်တို့ကတော့ဒီအတန်းထဲလို့အဆင်မပြေဘူးကျွန်တော်ကတော့ဖော်နေမဆက်တဲ့ထားအောင်မှာပါအကြံဖန်တင်းထားမှာပေါ့ကျွန်တော်တို့အရင်မလေးရနေတော့ထားတယ်လို့ပေါ့ဒီကဖန်တီးထားပြီးတော့ကျွန်တော်စိတ်ချပြီဆိုမှကျွန်တော်တို့ဒီဆိုဆက်သက်ဆိုင်ရာဒီနေ့တိုင်းလို့ဆက်ပြေပြောင်းနေတာပ
ါ။ပြည်ဆုံးသူ58ယောက်အပါဝင်ကူးစက်သူ3000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9ယောက်ကိုဒီကနေ့ပဲထပ်မံအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းရောဂါကူးစက်သူတွေဟာပြည်ပကပြန်လာသူတွေဖြစ်ကြတဲ့အတွက်ဒီတွင်မှာကူးစက်သူမတွေ့တာ35ရက်ရှိသွားပါပြီ။ဒီအတွက်ဇူလိုင်လ10ရက်နေ့ကနေစတင်ပြီးပြောပြရေးလုပ်ငန်းတွေနဲ့ပြပခီးသွားတချို့ကိုဝင်ဝင်ပြုတ်ဖို့အပါအဝင်အကန့်အသတ်တွေကိုတဖြည်းဖြည်းလျှော့ပေးဖို့ကိုလည်းစီစဉ်နေပါတယ်။ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မနိုင်ငံမှာဇူလဟဆက်တင်ပြီးတော့ရုံးတွေပြန်ဖွင့်ခွင့်ပြုလိုက်တယ်လို့လှုပ်လှုပ်ကင်နေကြတဲ့တီတူအများစုကလည်းပုံမှန်တိုင်းရုံးတက်ရုံးဆင်းနေထားနဲ့သွားလာနေကြပါပြီ။အစိုးရအနေနဲ့ပြင်ထွက်သွားလာနေတဲ့သူတွေကို max step ဖို့လက်စေးဖို့လူတဦးနဲ့တူ6ပေအကွာကနေပြောဆိုဆက်ဆံကြဖို့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လုပ်ကင်နေဆဲဖြစ်ပါတယ်။ဒီသူတွေအနေနဲ့လည်းဘလို့တုံ့ပြန်ကြသလဲဆိုတာကိုကြည့်ကြရအောင်ပါ။မတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုတွေ့ရှိပြီးတဲ့နောက်မှာတော့အစိုးရကရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့ပါတယ်။ပြည်သူများစုကလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှာအိမ်ကနေလုပ်ဆောင်ကြဖို့ညွှန်ကြားချက်တွေကိုထုတ်ပြန်တဲ့အတိုင်းလိုက်နာဆောင်ရွက်ခဲ့ကြပါတယ်။လက်ရှိအခြေအနေမှာတော့COVID-19 ကိုတားဆီးကာကွယ်ရေးနဲ့ပတ်သက်ပြီးတော့ကန့်သက်ချက်တွေရှိနေသေးတဲ့အတွက်စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်မှုတွေရှိနေသေးဖြစ်တယ်လို့သိရပါတယ်။ကုမ္ပဏီဝန်ထမ်းဖြစ်သူကိုကျော်စင်ကိုကလည်းကိုဗစ်ကြောင့်လုပ်ငန်းပုံစံတွေပြောင်းလဲသွားပေမဲ့ပုံမှန်လုပ်ငန်းတွေလည်းပတ်နိုင်အောင်ကြိုးစားနေရတာတွေ့မြင်သလိုကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလည်းလုပ်ငန်းရှင်တွေအနေနဲ့ရောဝန်ထမ်းတွေအားလုံးကပါလိုက်နာနေတယ်လို့သူအမြင်ကိုပြောပါသေးတယ်
။အလုပ်တောင်ပုံမှန်တော့လုပ်တော့လုပ်နေကြပြဒါမဲ့အရင်အားတဲ့ဆာတော့ကျော်အလုပ်ချိန်ကတော့နည်းနည်းပြောင်းသွားပါတယ်ဟုတ်အလုံးချက်အရင်ကတော့ကျွန်တော်တို့ညနေပိုင်းကိုလက်ရှိခုထပ်ပြီးညနေပိုင်းကို၄နာရီခွဲမှဝင်တဲ့ရတယ်ခင်ဗျအခုကတော့ကျွန်တော်ကုမ္ပဏီပိုင်းရှင်လုပ်ပေးတာဒီ၄နာရီခွဲအထိမလုံးရပဲနဲ့၂နာရီခွဲဝင်သိမ့်ပြီးရှုံး၃နာရီထိုးအရောက်ပြန်ရပါတယ်ခင်ဗျကျွန်တော်ဒီ mask ဆိုလို့ရှိရင်သူဟိုကတရားကိုတစ်ခုပုံမှန်ပေးပါရပြီးတော့ face cover တွေထုတ်ပေးထားပါတယ်ခင်ဗျပြီးတော့ hand gesture ဆိုရင်သူဟိုလိုတလောက်အသုံးကျွန်တော်ဘူးလေးတွေနဲ့ထုတ်ပေးထားပါတယ် mask ရောပုံမှန်တော့တက်ထားပါတယ်ဒါပဲ face cover အရန်လူချုပ်လူသွားလူလာများတဲ့နေရာတော့ဘာလို့ဆိုတော့ face cover ပါတက်ပါတယ
်။လက်ရှိအခြေအနေမှာတော့ Mashlar ကနေလီလာအတွင်းမှာယောဂကူးစက်ခံရသူပေါင်း300နီးပါးခန့်ရှိလာခဲ့ပေမဲ့သေဆုံးသူ6ဦးခန့်သာရှိတဲ့အတွက်အစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုကိုကောင်းမွန်တယ်လို့ပြည်သူတွေကယူဆကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်တဲ့အနေအထားမျိုးရှိနေတယ်ယူဆမိတယ်လို့ရန်ကုန်မြို့ကတက္ကသိုလ်ကျောင်းသူတူဖြစ်တဲ့မတ်တရာစောမင်းကသူ့အမြင်ကိုပြောပါတယ်
။အစိုးရအနေနဲ့လည်းအများကြီးလှုပ်ပေးရဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဟုတ်ကိုဗစ်နဲ့ပတ်သက်ပြီးတော့ကျောင်းမှာတော့အများကြီးလှုပ်ပေးပါတယ်။ပါချုပ်ကြီးကတော့ဟိုကျောင်းထဲမှာရှိရဲလုံခြုံရေးမှန်သမျှကိုလည်းစံနေစီလည်းလှုပ်ပေးရဲပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့ဟောပြောပွဲတွေပြီးတော့လက်ကိုဘလို့ဆေးရတာလဲပြောဆေးဆေးမတွေကိုလဲတေချာလေးကိုတင်ရပူချနေလို့ကြားပါရှင်ဒီမှာခန်းထဲမှာဆိုရင်လဲလူတွေကအယောက50လောက်စတင်ရဆိုတော့အခန်းကအလောက်ရှိမကျင်းပြီမဲ့လဲ3ပေချာ6ပေချာကွာပြီးတော့အနည်းဆုံးတော့စတင်ဖြစ်မယ်ထင်ပါတယ်ပြီးတော့မတ်စ်တွေရက်ပြီးတော့တေချာလက်ကိုဆေးပဲဆိုရင်တော့ဒီအမြင်ကနေပြလို့မရောက်ထင်ပါရှင်
ဒီလိုနေထားမှာပဲပြည်သူအများစုကအစိုးရရဲ့ထိန်းချုပ်မှုနဲ့စီမံခန့်ခွဲမှုတွေကြောင့်ကိုဗစ်အခြေအနေကိုမြန်မာနိုင်ငံမှာထိန်းချုပ်နိုင်တဲ့အနေအထားမျိုးရောက်နေပြီလို့ယူဆလက်ခံလာကြတဲ့အတွက်ပုံမှန်အခြေအနေမျိုးကိုရောက်စေခြင်းမီလို့လည်းပြောဆိုကြတာတွေကိုတွေ့ရပါတယ်။ကုမ္ပဏီဝန်ထမ်းတူဖြစ်တဲ့ဦးစိုးလင်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
။အစိုးရကိုဗစ်နဲ့ပတ်သက်လှုပ်ဆောင်ပေးတာကဥတွေ့အနေနဲ့တော့အားလုံးသဘောကျတာပေါ့နော်။ကိုပေါ့နော်။ကျမကြီးနဲ့ပတ်သက်ပြီးတော့လုံခြုံမှုမတ်တပ်ဖို့အပြင်ထွက်ရင်ဟန်းချက်လေးလေးလက်ကိုပတ်သွားဖို့တော့ကိုအလုပ်ငန်းနဲ့ဝင်တော့မယ်ဆိုရင်လက်ကိုလုပ်ငန်းနဲ့ရောက်ပြီဆိုတော့လက်ကိုဆက်ပြတဲ့စိတ်ဟန်းချက်လေးပို့မတ်တပ်ပြီးတော့အလုပ်လုပ်ဖို့ပေါ့နော်
။လူများစုအနေနဲ့ COVID-19 ကိုစတင်ကူးစက်ခံခဲ့ရတဲ့မတ်လာတုန်းကလို့ရောဂါပိုးကူးစက်ခံရမှာကိုစိုးရိမ်စိတ်နဲ့ကာကွယ်ကြတာမျိုးမဟုတ်တော့ဘဲနဲ့ပုံမှန်နေထားတိုင်းပြန်လည်သွားလာနေကြတာကိုတွေ့မြင်ရတဲ့အတွက်ယောဂါပိုးကူးစက်မှုကိုမထိန်းချုပ်နိုင်တော့မှာကိုလည်းစိုးရိမ်မိရဲ့လို့မောင်ကျော်စင်ကသူ့ရဲ့အမြင်ကိုပြောပါတယ်
။ပြောင်းလဲတာတွေတော့များများတော့ပြောင်းတော့ပြောင်းလဲပါရဲ့။ဒါပေမဲ့အခုချိန်ကျတော့ကျွန်တော်မြင်တွေ့နေတာဒီရာဂုံမျိုးတွေသွားလာတာတွေပုံမှန်တိုင်းပြန်ဖြစ်နေတာ။ပုံမှန်တိုင်းပြန်ဖြစ်နေတာကြီးဆိုစိုးတော့စိုးရိမ်နေကြ
ရုံးတွင်နေလူများဆက်ဆက်မှုရှိနေတဲ့နေရာတွေမှာတော့ COVID-19 ကူးစက်မှုကိုတားဆီးကာကွယ်နိုင်ရေးအတွက်လက်သန့်ဆေးများချထားပေးတာအပူချိန်တိုင်းမိမှသွာလာခွင့်ပြုတာတို့ကိုအစိုးရညွှန်ကြားထားတဲ့အတိုင်းဆောင်ရွက်နေတာကိုတွေ့ရှိရပြီးတော့စားတောက်ဆိုင်တွေဈေးတွေလူများသွားလို့ရတဲ့နေရာတွေမှာလည်းအစိုးရရဲ့ညွှန်ကြားချက်အတိုင်းလှုပ်ဆောင်နေကြတာကိုတွေ့မြင်ရပါတယ်
ကိုပေးကာကွယ်ရေးနဲ့ပတ်သက်လို့တော့သူကရုံးနေမှာတော့ပါအပူချိန်တိုင်းတော့ဆက်သေးတယ်တော့ပြီးရင်ဟန်ကျယ်တွေတို့မှာအပူချိန်မဟုတ်နော်အပူမရှိဘူးရှိပါဆက်သေးတယ်ဆက်သေးတော့မရှိဘူးဆိုရင်ဒါတော့လက်ဆေးဟန်ကျယ်တွေပါပေါ့နော်ဆေးခိုင်းနေဆေးခိုင်းပြီးတော့မှရုံးနေတော့အဝင်ဖို့ပြည်တာပေါ့နော်ရုံးတော့တော့မယ်ဆိုရင်တော့ကိုပေါ့ကာကွယ်ဖို့ကမတ်ဆက်မယ်ဒီကနေပြီးတော့အရင်ဆုံးလက်တွေကိုဟန်းကျယ်နဲ့ပုတ်သွားမယ်။ရုံးရောက်ရင်ဆက်ပြလက်ကိုဆက်ပြနဲ့ဆေးမယ်ဟန်းကျယ်ပုတ်မယ်မတ်ဆက်မယ်ပုတ်ကိုယ်ကိုပြန်ပြီးအပူချိန်ကြံတိုင်းတာပေါ့နော
်။လက်ရှိချိန်မှာတော့ကျောင်းတွေကိုပြန်ဖွင့်စီချင်နေတဲ့မတ်တရာကတော့စိုးရင်ရပေမဲ့လက်ညှိုးချက်တွေအတိုင်းလိုက်နာမယ်ဆိုရင်တော့ထိမ့်ချုံနိုင်နိုင်မယ်လို့ယူဆမိကြောင်းသူမရဲ့အမြင်ကိုပြောပါတယ်။
ဆိုရင်တော့ရှိတာအကုန်လုံးမှာအလုံးလုံးနေကြလူအကုန်လုံးလည်းဘာအလုံးမှာလုံမရပြင်ရဖြစ်တော့အခက်အခဲတွေအများကြီးရှိပါတယ်ဒါပေမဲ့ဒီချိန်မှာဒါကြီးအကုန်လုံးပြောင်းပါညီမတို့ရှေ့ဆက်ပြီးတော့ချိန်တိုင်းစာတင်လို့လည်းရမှာပေါ့အခုကဘာမှလည်းလုံမရဒါပေမဲ့ online ကနေတင်နေရတာလည်းကောင်းပေမဲ့လည်းခါကြီးကြ online ကနေတင်တာတိတ်ပြီးတော့အထောက်အကူမဖြစ်တာလည်းတွေ့ရတယ်ပေါ့အဓိက Facebook ကြီးတင်ရညီမတို့ပို့ပြီးအဆင်ပြေအားကြောင့်မလို့ဒီယောဂါကြီးစေးနေမြဲဒီလုံးပေါ်မှာဟာကောင်းကောင်းမွန်ပြင်ရမယ်လို့ထင်ပါတယ်။စာလည်းရင်အသိဉာဏ်ကြီးပါ။ကိုယ်တိုင်တက်မယ်ဆိုရင်လည်းဟုတ်အဓိကမတ်ဆိုလက်ဆေးရတော့ပဲအဓိကတော့ဟုတ်ပြီးတော့ညီမတို့ကြောင်းကလည်းနဲကျင်းတော့ကျင်းပြီးလူကလည်းများတယ်စာသင်တဲ့လူကလည်းများဆိုတော့အဓိကအဲစနစ်တကျနဲ့ကိုယ်တိုင်လည်းကာကွယ်နိုင်မှာသူများလည်းမကူးနိုင်ပါလိမ့်။အားကြောင့်မလို့ကိုယ်တိုင်လည်းမတ်ဆက်မယ်ဟုတ်လက်ဆေးမယ်လက်ကိုယ်လည်းတခြားဆေးမယ်ဆိုတော့အဆင်ပြေပါတယ်ဟုတ်
မြန်မာနိုင်ငံမှာအခြေခံပညာထက်တန်းကျောင်းများပြန့်ဖွင့်နိုင်ဖို့အတွက်စီစဉ်နေပါတယ်။ကျောင်းသားမိဘတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေပေမဲ့အများစုကတော့ကျောင်းတွေကိုပြန့်ဖွင့်စေချင်တယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမာမြို့မခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ဘတ်စင်စည်းပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမတင်ကြီးထိုက်ပါအင်းကြီးချင်းအိန္ဒိယမှာဂန္ဓာယကျန်းကောင်တွေကြာလို့တီးနှံဆိုင်ခင်းတွေဆူဆူရွရွပျက်စီးနေရခြင်းမြန်မာနိုင်ငံမှာလည်းဂန္ဓာယကျန်းကောင်တွေဝင်ရောက်လာနိုင်ခြင်းအတွေ့ကြိုတင်ပြင်ဆင်နေကြပါသည်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO လက်ညွန်ချက်တွေနဲ့အညီစကိုင်းတိုင်းအတွင်းကြိုတင်သတိပေးပြင်ဆင်နေတဲ့အခြေအနေတွေကိုစကိုင်းတိုင်းစိုက်ပျိုးရေးဌာနညွှန်ကြားရေးမှူးဦးဝင်းလိုင်ဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒီကနယာချင်းကောင်ရဲ့တရင်းနဲ့ပတ်သက်ပြီးပေါ့အပိဝေထုတ်ပြန်ချက်တွေဒေတာတွေမှာရှိတယ်ဒီပါကစ္စတန်တို့အိန္ဒိယတို့အီရန်တို့မှာဝင်မှုအခြေအနေကြည့်ပြီးတော့စကိုင်းမှုချုပ်ကနေပြီးတော့ကျွန်တော်တို့တိုင်းဟာဒီအိန္ဒိယနဲ့လည်းနှီးဆက်နေတဲ့အတွက်ဒီရေကုန်ကြေညာချက်တွေထုတ်ပြန်ပြီးတော့ဒီပိုးရည်နဲ့ပတ်သက်ပြီးထောင်သူတွေသိရှိအောင်ပညာပေးပါလို့လိုင်းညွန်တဲ့အတွက်ကျွန်တော်တို့စကိုင်းတိုင်းကအရင်ဆုံးစပြီးတော့အလတ်လုပ်ပါတယ်ခင်ဗျာ
ဒီစကိုင်းတိုင်းကဟိုဝင်လာနိုင်ခြင်းအများဆုံးဖြစ်နေတယ်ဆိုတဲ့အနေထားပါလားရှင်စီယာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုအိန္ဒိယနယ်စပ်နဲ့လည်းနှီးတယ်နောက်ပြီးတော့ဝင်လာမဲ့ဒီလမ်းကြောင်းတွေပေါ့နော်အဲ့ဒီကကုလသတ္တမှုလည်းရှိနေတဲ့အခါကျတော့ကျွန်တော်တို့ဘက်ကတကယ်လို့ရှောက်လာတဲ့ကျူတင်ပြည့်စုံအောင်ကောက်ဝင်နေအောင်ကျွန်တော်တို့ကဆောင်ရွက်ချင်းပြပါတယ်ခင်ဗျာ
ဘယ်အချိန်ကာလလောက်ကိုစိုးရင်ပါတလဲ
ကျွန်တော်တို့ကကျွန်တော်တို့ရဲ့အသီးနဲ့မိုးသီးနဲ့နေဆက်ပြူပြင်းမှုဟာဒီဇူလိုင်ဩဂတ်စ်မှာဖြစ်ပါတယ်ခင်ဗျာအတူတူဝင်လာနိုင်တယ်လို့အဖေကခံမချက်ကလည်းပဲကျွန်တော်တို့ကချောလောက်ကပေါ့ဇူလိုင်ဩဂတ်စ်ဒီတော်တွင်မှဖြစ်တဲ့အခါကျတော့ကျွန်တော်တို့ရဲ့စိုက်ထားတဲ့ပြည်နယ်ကြီးအမော်ရောနောက်တခြားသောစိုက်ရှင်းနေပုံမှာရောကျွန်တော်ကြောက်ရွံ့မှုကိုကျွန်တော်တို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့အခုလောလောဆယ်ဒီစကိုင်းဘက်မှာဒီအချိန်ကဟိုဘာပြည်နယ်ကြီးအများဆုံးစိုက်ပါလဲဆရာစပားပဲလားရှင်ဆရာ
အခုချိန်မှာတော့ကျွန်တော်တို့ကမိုးကောင်းတော့နေမှာ
ဟိုမိုးစပါးတွေကျွန်တော်တို့စတင်ဆက်ရိုးတဲ့အချိန်ဖြစ်ပါတယ်ကြံနေဒေသတွေမှာလည်းပဲကျွန်တော်တို့မွေးပြီးနိုင်နေစိတ်တင်းတဲ့ဖြစ်တဲ့အတွက်ဒီနေ့ရတော့ပြင်ဆင်ချိန်ကာလဖြစ်ပါတယ်ခင်ဗျဒီကဲလို့ဝင်လာကဲလို့ရှင်ရင်ဘယ်သီးနှံနေပျက်စီးဆုံးရှုံးနိုင်ခြင်းရှိပါတယ်လေဆရာတို့ဌာနဘက်ကတွေ့ထားတာများရှိပါသလားရှင်
ကျွန်တော်တို့စာပြေးရေးဝိက္ကဏပညာရှင်အနေနဲ့တွက်ချက်ထားတာကတော့ဒီနံပါတ်လေးရဲ့သဘာဝအတိုင်းပဲပေါ့နော်လေခွေးနေမှာကြာရင်လေခွေးနေမှာပြတ်မယ်တခြားသူတို့အစာအကွက်ပေါ့သူတို့ကတခြားသီးနှံတွေကိုလည်းစားတော့ပြင်ဆင်မယ်ဆိုရင်တခြားစိုက်ခင်းခင်းရဲ့သူကြီးဝန်ဆောင်ခင်းတွေမှာကြာရောက်နိုင်ခြင်းရှိတယ်အဲဒါကြောင့်မို့လို့ကျွန်တော်တို့ကကြိုတင်ပြင်စထားပါတယ်ဟုတ်ကဲ့
ဆရာအဲ့တော့FAO ကခန့်မှန်းထားတဲ့တွက်ချက်ထားတဲ့သတိပေးထားတဲ့ဆိုတော့FAO ဘက်ကရောအကူအညီရပါသလားရှင်ဒီမြန်မာနိုင်ငံအနေနဲ့
ကျွန်တော်တို့ကကြိုတင်ပြင်ဆင်မှုစတင်ဆောင်ရွက်ဆဲဖြစ်ပါတယ်ခင်ဗျ။တကယ်၍ပေါ့ဒီလိုမျိုးဟိုကနာအကြိုက်ကောင်တွေဝင်လာမယ်ဆိုခဲ့ရင်ကျွန်တော်တို့ကဒီကနာအကြိုက်ကောင်ဟိုမျိုးဟိုတက်ခွဲစစ်စစ်အတီးပြုတ်အောင်ပါခင်ဗျ။အတီးပြုတ်ရင်ကျွန်တော်တို့ကအဖေကိုချိတ်ဆက်ပြီးတင်ပြပြီးဆောင်ရွက်အောင်ဖြစ်ပါတယ်။ဒါကြတော့နိုင်ငံဖြတ်ကျော်ပုံမှန်ဖြစ်တဲ့အတွက်
ဟိုကျုံတွေ့ရနိုင်တဲ့အန်ဒီရပေါ့နော်ဆရာတို့ဘယ်လောက်ထိတွက်ချက်ထားပါသလဲရှင်ရာဂိုင်းတော့ဘယ်လောက်လောက်ရှိပါသလဲဝင်လာနိုင်ကြပေါ့ဆရာ
ကျွန်တော်တို့ဒီဝင်လာနိုင်ကြအနေထားကတော့အဲ့ဒီကာလကိုတွက်တဲ့အခါမှာကျွန်တော်တို့ကဟိုဇူလိုင်ဩဂတ်ကကျွန်တော်တို့ဒီမှာကမိုးကောင်းကောင်းလျှောင်းနေပါလေဆရာမိုးတော့အလင်းဖြစ်နေပြီနောက်တစ်ခုကသူတို့ဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ကဒီအိန္ဒိယဘက်ကဝင်လာမယ်ဆိုရင်ကျွန်တော်ကချင်းတောင်တန်းတွေဖြစ်ရမယ်နောက်ပြီးတော့နာဂတောင်တန်းတွေကိုဖြစ်ရမယ်ဆိုအေးမြတဲ့ဟိုဒါဒီအေးမြတဲ့ဒိန်တောင်တန်းတွေကိုဖြစ်ရမယ်နောက်ပြီးတော့ဘုတ်တုံလေးနဲ့လည်းသူတို့ကရင်ဆိုင်ရမယ်ဖြစ်တဲ့အတွက်သူတို့ကကျွန်တော်တို့နိုင်ငံလေးကိုအလုံးနဲ့အရင်နဲ့ဒီလိုဝင်လာနိုင်မှုအခွင့်အလမ်းအင်မတန်မှနေပါတယ်
စီးဖြန်းတဲ့အခါမှာလည်းနောက်တစ်ခုကစီးဖြန်းလိုက်တဲ့သီးနှံတွေရဲ့စားသုံးနိုင်ဖို့ဘေးအန္တရာယ်ကင်မီကယ်ဆိုတာလည်းမိကုန်းတစ်ခုထပ်ဖြစ်ပါတယ်ဆိုတော့ဆရာတို့တကယ်လို့ဖြစ်လာနိုင်ခြေရှိတဲ့အပေါ်မှာပြင်ဆင်ထားတဲ့အပေါ်မှာဒီစီးဖြန်းတာတွေတော့ပါမယ်ထင်ပါတယ်ဆရာဘာတွေပြင်ဆင်ထားပါသလဲရှင်
ကျွန်တော်တို့နိုင်ငံမှာလည်းပဲဒီသဘောဝ60%လို့လို့ရတဲ့ပစ္စည်းတွေအများကြီးရှိပါလေခင်ဗျာဥပမာချက်တုံကြီး60%ရေမရုပ်60%ရေနောက်တစ်ခါကျတော့ဆေးရွက်ကြီး60%ရေအများကြီးလို့လို့ရပါတယ်အဲ့ဒါတွေကိုတောင်သူတွေကိုကျွန်တော်တို့ကလုံနည်းတွေကိုလိုက်ပြီးတော့အခုစကိုင်းတိုင်းထဲမှာရောတိုင်းနိုင်ငံလုံးမှာရောတင်ကြပေးနေပါတယ်အဲ့တော့ကျွန်တော်တို့ကသူတို့လာပြီးပြီးစောင့်နေမှာမဟုတ်ပါဘူးကျွန်တော်တို့ရဲ့စိုက်ချင်းတွေပေါ်မှာသဘောဝ60%လူအန္တရာယ်မပြုစေတဲ့သဘောဝ60%တွေဖြန့်ထားပါမယ်အဲ့ဒါကနေပြီးကြိုတင်ကောက်ခွင့်ထားပါမယ်နောက်အစုအဖွဲ့လိုက်ရောက်လာရင်လည်းကျွန်တော်နိုင်သမျှကျွန်တော်တို့ကမင်းရဲ့ကိုယ်ကိုပေါ့လူအားနဲ့ကောက်တာတွေသတိစာအစာပြေတွေးပြတာတွေကျွန်တော်ဆောင်ရွက်ပါမယ်။ဆက်ပြီးတော့ကျွန်တော်တို့ကဟိုဖမ်းလို့ရတဲ့နေရာတွေမှာသူတို့ trust ပေါ့ထောင်ချောက်တွေနဲ့ကျွန်တော်တို့ကဖမ်းပေးပါမယ်။နောက်ဆုံးမှကျွန်တော်တို့ကပို့သက်ဆေးကိုတုံးသိမ့်တယ်လို့ယူဆလာမှကျွန်တော်တို့ကတုံးပါမယ်။ပို့သက်ဆေးကကျွန်တော်တို့အနေနဲ့နောက်ဆုံးပိတ်မှကျွန်တော်တို့ကတုံးဆွဲပါမယ်ဖြစ်ပါတယ်ခင်ဗျာ
။ဆရာဒီတောင်းသူတွေဘက်ကပူပေါင်းဆောင်ရွက်မှုကရောအားရစရာကောင်းပါလားရှင
်။စကိုင်းတိုင်းဒီတိုင်းအတွင်းမှာကျွန်တော်တို့ကဒီဂျွန်လာဥရမဘတ်တွေကညွှန်ကြားမှုချိုးရဲ့လက်ညှိုးချက်ကိုရပြီးရကျွန်တော်တို့ဝန်ထမ်းချင်းကျွန်တော်တို့ POD ထုံးတွေပေးလိုက်ပါတယ်ပြီးပြီးတော့22ရက်နေ့ကနေစပြီးတော့ကျွန်တော်တို့ကဒီရှီရန်စကန်နေရာနေတစ်ဆင့်တောင်သူအားလုံးကိုအသိပညာပေးပါတယ်ခံဟောစရာကောင်းတာကတောင်သူတွေဟာဒီပြည်နယ်ပြတ်ကိုကောက်ွယ်ချင်တဲ့ဆက်သူတို့မှာတော်တော်လေးထက်သန်ကြတယ်ဆောင်ခန်းနဲ့လည်းပူပေါင်းဆောင်ရွက်မှုအားကောင်းတဲ့အတွက်ကျွန်တော်တို့တင်ပြပေးတဲ့သဘောဝ60%-30%နည်းလေးနောက်ပြီးတော့ကျွန်တော် IPR စနစ်တွေကိုလိုလိုလားလားသူတို့တင်ယူကြတဲ့အတွက်ကျွန်တော်တို့တော်တော်လေးကိုယ်ဝန်ဝန်သာပြီးတိဖြစ်ရပါတယ
်ဟုတ်ကဲ့ပါရှင်ဆိုတော့ဒီကလေးဒီဂန္ဓာယကျန်းကောင်နဲ့ပတ်သက်ပြီးတော့တောင်သူတွေဘက်ကလယ်သမားတွေဘက်ကတန်တရားရှိတယ်ဆိုရင်ဆရာတို့ကိုဘယ်လိုအကြောင်းကြားရမလဲရှင်ဆရာ
ကျွန်တော်တို့ဒိုင်းတိုင်းတွင်းမှာရှိတဲ့ရုံးနဲ့ဆက်ရွေးဦးစီးဌာနရုံးမှာရှိတဲ့ဝန်ထမ်းတွေရုံးနဲ့ဦးစီးမှုကနေတယောက်ချင်းထိဖုန်းနံပါတ်တွေကိုလည်းကျွန်တော်တို့ကြေညာပေးထားပါတယ်။နောက်ပြီးတော့မြို့နယ်တွေမှာရှေ့တန်းစကန်တွေနှီးပညာဖြန့်ဖြူးရေးစင်တာတွေတမျိုးနယ်ကိုအနည်းဆုံး5ခုလောက်ဖွင့်ထားပါတယ်ခင်ဗျ။အဲ့ဒီအစားအုပ်တွေမှာလည်းဝန်ထမ်းတွေကအခြေချနေထိုင်ပြီးတော့ဒိနာဖြတ်ပိုးပွားတာဝန်ရင်းနဲ့စက္ကူနှီးပညာပေးရင်းကိုဆောင်ရွက်နေကြပါတယ်။အဲ့ဒီတွေကိုလည်းကျွန်တော်တို့အခြေမရွေးကျွန်တော်တို့တရင်ပို့လို့ရပါတယ်။တော့ကျွန်တော်တို့တိုင်းဒေသကြီးအစိုးရရဲ့အားပေးကူညီမှုနဲ့သူကရေကြီးအုပ်ချုပ်ရေးမှုတွေကိုတရင်ပို့အဲ့ဒီကနေပြီးတော့မြို့နယ်စီမံခန့်ခွဲကော်မတီကနေတစ်ချက်ဆက်ပြီးနဲ့ပူးပေါင်းပြီးတော့ဒီပိုးတွေကိုစရောက်လျင်စရောက်ချင်းကျွန်တော်ချက်ချင်းပြီးအောင်စီမံထားပါတယ်ခင်ဗျာ
စကိုင်းတိုင်းဆက်ပြီးဦးစီးဌာနညွှန်ကြားရေးမှူးဆရာဦးဝင်းလှိုင်ဦးအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
သ
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မမ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ခြင်းတိုင်းနဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australia နိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါတယ်။ Tasmania တက္ကသိုလ်ရဲ့Manis စေတုတေသနာဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ခြင်းဆက်အပါအဝင် Australia နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ခြင်းဆက်တွေကိုလေ့လာခဲ့ကြပါတယ်။ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အတိအချစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ်။
Only in total 7% had been rigorously valid.
ကျွန်တော်တို့အတိအချစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာသုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ်
။ Manage စေတုတေသနာဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါ။လက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချသုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါတယ်။အဲဒီလိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မမှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်တိတ်ဆိုးရင်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်။
If the blood pressure device is inaccurate and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ခြင်းတိုင်းနဲ့ဆက်ကောင်းကောင်းအလုံးမလုပ်လို့ကိုကသွေးတိုးနေပြီမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လဲကိုကမလိုပဲဆေးတွေတောက်မိလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးရောဂါရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါလေ
online ဈေးကွက်ပေါ်မှာသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်လူတယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာသွေးပေါင်ချိန်တိုင်းတာကမှန်ကန်ဖို့တိတ်ကိုအရေးကြီးတယ်လို့ American ပြည်ထောင်စု San Diego မြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်
သွေးပေါင်ချိန်အရန်တိုးနေတာလို့အရန်ညော့နေတာလို့မသိရခါကြရင်နှလုံးကအချိန်မျိုးအရန်ဆိုးသွားပြောမှာသူကလိုအပ်တဲ့အချိန်မှာမြင်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအပ်နဲ့ထွင်ရတဲ့ဟာကိုဗာလဲပစိမ့်နဲ့ပေါက်တလို့မျိုးပေါ့နော်အဲ့လိုမျိုးအဲ့လိုဖြစ်ပြီးတော့အဲ့လိုဆိုးရက်ကြီးကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးသွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တန်းရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီခူးတကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါတယ်အဲ့ဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးရတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ်
တချို့သွေးတိုးတွေဆိုရင်အဲ့လိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘယ်လောက်မီလီဂရမ်တောက်ရမလဲဆိုတာရှိရလေအဲ့လိုရှိရခါကျတော့အဲ့ဒါကြီးပို့တောက်ပို့တောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပို့ပြီးတော့နည်းပို့နည်းပြီးတော့မှအဲ့လိုမူးမေ့တာတို့ဘာလို့နောက်ပြီးတော့အဲ့ဒီနှလုံးကိုပို့ပြီးတော့အရန်ထိသွားနိုင်တယ်ဘာဖြစ်လို့လဲဆိုတော့ဒီကမားတယ်မားရဟာကိုသူကပြင်တာပို့ပြီးတော့ပြင်တယ်ဆိုတော့ပို့ပြီးတော့ဆူသွားပေါ့မှာအဲ့လိုမျိုးဖြစ်တာ
ဒီမာလေးဟိုအမေရိကန်မှာနောက်တစ်ခုသိချင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးတိုးယောဂါရှိရဲသူတို့သွေးပေါင်ချိန်ကိုပုံမှန်တိုင်းဖို့လိုတဲ့လူနာမျိုးတွေအတွက်ကိုကိုကအိမ်မှာဆက်အွယ်ထားခြင်းတယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘယ်လိုဆက်တည်းစိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးပဲရှိလားရှင့်
မရှိဘူးဘာဖြစ်လဲဆိုတော့စက်တရားလည်းအများကြီးဘယ်သူအရင်တော့ဆိုရင်တော့အဲ့လိုဟိုဟာအစည်းအုံတွေမှာလာပြီးတော့လာပေးရပါရှိရပေါ့နော်အဲ့လိုမျိုးဆိုဆရာအောင်ကတုံးကြည့်ပြီးသူတို့ကြရင်တော့တကယ်ပါဖြစ်တယ်ပေါ့ဒါပေမဲ့နောက်တစ်ခါအခုကဘယ်လိုပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘယ်လိုလုပ်ရမယ်လို့ပဲပြောတယ်ဘယ်လိုပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့ဆိုသူတို့ပြောတာကတော့ဘယ်လိုပြောမလဲမှရယ်အဲ့လိုဟိုဟာအချိန်တဲ့ခါကျရင်အမြဲတမ်းဘာလို့ရမလဲဆိုတော့ exercise တွေပါမလုပ်ထားနဲ့အေးစစထိုင်အဲ့လိုမျိုးအရန်စားရတောက်ထိုင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုရထားပြီးနောက်တစ်ခါကြော့လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဟာဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောရတာကျတော့ဘာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းအသက်ကြီးရဲ့ဟိုဟာဘိုးဘွားကြီးဆိုသူတို့ရဲ့ကလေးတောင်စဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလောက်သွားရင်ဆိုရင်မားရဲ့အသွေးကြုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကဆိုခဏခဏတိုင်း ခဏခဏတိုင်ဆိုခဏအလိုနားပြီးရင်တိုင်လို့ရက်ပြီးရင်လည်းတိုင်ပြောင်းပြီးတိုင်ပေါ့နော်အလိုပြောင်းပြီးတိုင်ပြီးမှကြည့်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရယ်ဆိုမှယုံအဲ့လိုတခြားအလိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်ကွာနေမျိုးယုံနေပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
American ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တခုကြောင့်မြင့်ဖြစ်ပါတယ်။သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုက်ကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်သင့်ပါတယ်။ Australia နိုင်ငံမှာတော့ Tasmania တက္ကသိုလ် Manage ဆေးသူတေသနာဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်။Australia နိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲ့ဒီမှာဆက်ကြည့်လို့ရပါတယ်။လိပ်စာက manes.udas.edu.au ဖြစ်ပါတယ်။ menzies.udas.edu.au ဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေခြင်ပေါ်ကြောကြားတွေနဲ့အမှုပညာလောကကသတင်းတူတွေဟာကိုတက်တက်ရောက်တဲ့မှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်အရနယူးယောက်မြို့မှာရှိတဲ့အမေရိကန်သဘာဝသမိုင်းပြားလိုက်ကထင်ရှားတဲ့ခေါင်းဆောင်တူရဲ့ရုပ်တုကိုဖယ်ရှားဖို့လုပ်နေကြပါတယ်သမရဟောင်းတီယိုရောရူးဇဗတ်ရဲ့ရုပ်တုဟာငယ်ချဲမှုလူမျိုးရေးခွဲခြားမှုတွေရဲ့အမှတ်အသားဖြစ်တယ်ဆိုပြီးတော့ပြားရဲ့အဝင်မှာထားတဲ့အဲဒီရုပ်တုကိုဖယ်ရှားပေးဖို့တောင်းဆိုနေကြတာတော့ကြားပါပြီပြားရဲ့ Central Park ပန်းချံဘက်ကဝင်ပေါက်မှာ1940ခုနှစ်ထဲကထားခဲ့တဲ့ဒီဂျေးရုပ်တုကြီးမှာသမရရူးဇဗတ်ကမြင်းပေါ်မှာထိုင်နေပြီးတော့သူ့ရဲ့တစ်ဖက်တစ်ချက်မှာတော့ထားနေအမေရိကန်တိုင်းရင်းသားတို့နဲ့အာဖရိကန်နယ်ဘွားတို့တို့မတ်တပ်ရက်နေတဲ့ပုံဖြစ်ပါတယ်အခုလောလောဆယ်တော့ဒီရုပ်တုကိုဘယ်တော့ဖြုတ်ချမလဲဘယ်နေရာမှာတွားထားမလဲဆိုတော့မဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ပြားလိုက်ကထုတ်တဲ့ကြေညာချက်ထဲမှာတော့သူတို့ဒီရုပ်တုထားတာကိုတော့မကြိုက်ပါအောင်ဒါပေမဲ့သမရရူးဇဗတ်ကိုတော့ကန့်ကွက်တာမဟုတ်ဘူးလို့ဆိုပါတယ်။သမရရူးဇဗတ်ရဲ့အဖေဟာဒီပြားလိုက်ကိုစတင်တည်ထောင်ခဲ့တဲ့သူဖြစ်ပြီးတော့သမရရူးဇဗတ်ကလည်းအမေရိကန်ရဲ့26ရောက်မြောက်သမရမဖြစ်ခင်မှာနယူးယောက်မြို့တော်ဝင်ဖြစ်နေလဲတာဝန်ထမ်းဆောင်ခဲ့တာပါ။2019ခုနှစ်မှာတော့ဆန္ဒပြသူတွေကဒီရုပ်တုရဲ့အောက်ခြေကိုသွေးတွေကိုကိုစားပြုတဲ့အနီရောင်ဆေးရည်တွေနဲ့ပတ်ခဲ့ပြီးတော့ဒီရုပ်တုဟာအမျိုးသားကြီးစိုးရေးဝါဒလူမျိုးတွေပုံမြင့်မြတ်တယ်လို့ခံယူခြင်းနဲ့အမေရိကတိုက်ကိုရောက်ရှိအခြေချလာသူတွေရဲ့နေချက်ကျူးကျော်မှုတွေကိုဖော်ညွှန်းနေလို့ဒီရုပ်တုကိုဖယ်ရှားပေးဖို့ကြေညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ကြပါတယ်ပုံမှန်အားဖြင့်ဆိုရင်တော်ဝင်ဘီရင်ဘီရင်မတွေရဲ့ပုံတွေကိုပဲဦးစားပေးဖော်ပြလေးရှိတဲ့ပြိတ္ရှာစာလိုက်တစိကဟာအခုတော့ဘီရင်မဆိုတဲ့နာမည်နဲ့ကြော်ကြားတဲ့ Wyatt Rock ဂီတာအဖွဲ့ Green အဖွဲ့ရဲ့ပုံတွေနဲ့ဒီအဖွဲ့ရဲ့နှစ်90ပြည့်သက်တမ်းမှာအထူးတစိကောင်းဖြစ်နေရိုင်းနှိပ်ထုတ်ဝေလိုက်ပါရင်ပုံပေါင်း73ပုံပါတဲ့အဲ့ဒီတစိကောင်းတွေကိုလာမယ့်လတွေမှာရောင်းချဖို့ရှိပြီးတော့ပုံတွေထဲမှာတော့သူတို့ရဲ့အကြော်ကြားဆုံး Day Album မျက်နှာဖုံးတွေကွင်းဖွဲ့ရဲ့အောင်မြင်ထင်ရှားတဲ့ဖြော်ပြမှုပုံတွေနဲ့1984ခုနှစ်ကသူတို့ရဲ့ပထမဦးဆုံးစတူဒီယိုရိုက်ကွင်းပုံတွေပါဝင်မှာဖြစ်ပါတယ်။တပြားလုံးတန်း300ကျော်ရောင်းချခဲ့ရတဲ့ကွင်းဖွဲ့ဟာအခုလိုမျိုးပြိတ္ဆာစားလိုက်တစ်စိတ်ကောင်းမှဖော်ပြခံခွင့်ရတဲ့တတိယမြောက်ဂီတအုပ်စုဖြစ်ပါတယ်။ပထမတစ်စိတ်ကောင်းကတော့2009ခုနှစ်က Beatles အဖွဲ့ဖြစ်ပြီးတော့2016ခုနှစ်တုန်းကတော့ Pink Floyd အဖွဲ့နဲ့လည်းတစ်စိတ်ကောင်းထုတ်ခဲ့ပူပါတယ်။
World News. As kids across the globe stay inside to stay healthy, Elmo brings the world to you.
ဒီကမ္ဘာလုံးကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ပြီးကြောင်းအလုပ်တွေကျောင်းတွေပိတ်ပွဲလမ်းတပင်းတွေကစားကွင်းတွေပိတ်ပြီးတော့လူများစုအိမ်ထဲမှာနေနေရတဲ့အခြေအနေရှိပြီးတော့ပုံမှန်ရှင်တန်လဲပတ်တဲ့ဘဝပုံစံဂျိုးတို့မောက်ခုံဖြစ်ရတာကိုကလေးတွေရင်ဆိုင်နိုင်ဖို့အတွက် Sesame Street ကလေးရုပ်တံအစီအစဉ်ကအထူးဇာတ်လမ်းတစ်ပုဒ်ဖန်တီးထုတ်လုပ်လိုက်ပါတယ်Elmo Cookie Monster နဲ့အာဆာကနေအရှိအလဲပိုင်းနေရာအနှံ့ကမတ်ပတ်ရုပ်သေးရုပ်လေးတွေအားလုံးဒီအထူးဇာတ်လမ်းမှာပါဝင်သရုပ်ဆောင်ထားကြပါသေး။ဒီဇာတ်လမ်းထုတ်လို့ရတဲ့ Lego Foundation ကပါဝင်ပြီးတော့ကူညီပေးခဲ့ပါသေးရှင
်။ Elmo's World News will air in over 15 languages across 5 continents. Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor's.
တက်တော့ရွေးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ဖို့ဖြစ်လာတဲ့ကမ္ဘာနိုင်ငံတွေထဲမှာအိန္ဒိယနဲ့အမေရိကန်ပြည်ထောင်စုလည်းပါပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့တရက်ထဲပိုးကူးစက်ခံရသူ2000ဝန်းကျင်နဲ့နောက်ထပ်အဆန်းချိန်တင်ခဲ့တာပါ။မနေ့ဒီဇင်ဘာလမှာကာယောဂါစတင်ခဲ့တဲ့အချိန်ကစပြီးတော့ပိုကူခန္ဓာသူအများဆုံးရှိနေတာကတော့အမေရိကန်၊ဘရာဇီး၊ရုရှားနဲ့အိန္ဒိယနိုင်ငံပါ။အမေရိကန်မှာလဲဖလော်ရီဒါ၊တက်ဆစ်၊ကယ်လီဖိုးနီးယားနဲ့အရီဇိုနာပြည်နယ်တွေမှာပိုကူဆက်မှုတွေမြင့်တက်လာနေတာပါ။ဖလော်ရီဒါပြည်နယ်ကပင်လယ်ကမ်းခြေတွေကိုတစ်ခါပြန်ပိတ်ထားဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတနင်္ဂနွေနေ့မှာကြေညာပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက်သူရဲ့စစ်တမ်းအရကမ္ဘာမှာလက်ရှိပိုကူခန္ဓာသူ၁၀သရမသတန်းကျော်နဲ့သေဆုံးသူကလည်း၅သိန်း၂000ကျော်ရှိပါတယ်။ကမ္ဘာအချမ်းသာဆုံးနိုင်ငံတချို့မှာကာယောဂါကိုအကြီးအကျယ်ရင်ဆိုင်နေရသလိုပဲစစ်ပွဲတံကိုအလူလဲခံနေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာတော့လူ့ရဲ့အလုံးကာယောဂါကိုရင်ဆိုင်နေရပါပြီ။ရှီမင်းနိုင်ငံတောင်ပိုင်းမှာတော့ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂါကာကွယ်ရေးပစ္စည်းကိရိယာတွေမရှိတာကြောင့်အတော်များများအလုပ်ထပ်သွားကြသလိုတချို့အစည်းအဝေးတွေမှာတော့လူနာတွေကိုလက်မခံမဲ့အိမ်ပြန်လွန်နေရပါတယ်။ဆူဒန်နိုင်ငံစစ်တမ်းပြင်ဒါဖာဒေတာမှာလည်းကိုဗစ် -19 ယောဂါနဲ့ဆင်းတဲ့နာမကျန်းမှုမျိုးနေရက်ဆုံးခွာလာတဲ့ IDP စစ်ဆောင်စခန်းတွေမှာပြန်လည်ကူးစက်နေပါတယ်။နိုင်ငံလူဦးရေတန်ပေါင်း 1,500 ကျော်ရှိတဲ့အိန္ဒိယနဲ့ပါကစ္စတန်မှာလည်းပိုကူဆက်မှုတစ်ချိန်ထိုးများလာပေမဲ့ဆင်းရဲမွဲတင်မှုကြောင့်ကာယောဂါကန္နတ်ချက်တွေကိုဆက်ပြီးချမှတ်ထားလို့မရတော့ဘူးလို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အာဖရိကတိုက်ကအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တဲ့တောင်အာဖရိကနိုင်ငံကဆေးရုံနဲ့ရင်ခွဲရုံတွေမှာလည်းမနိုင်မနှင်းဖြစ်လာနေပြီလို့တာဝန်ရှိသူတွေကပြောပါတယ်။အညပွားစာဖြစ်နေတဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေမူကြမ်းတရက်ကိုတရုတ်လွှတ်တော်မှအတည်ပြုနိုင်ခြင်းရှိနေချိန်မှာပဲဟောင်ကောင်အရေးမှာမမှန်မကန်ဝင်ရောက်ဆွဲပတဲ့အမေရိကန်နိုင်ငံသားတွေကိုပြည်ဝင်ခွင့်ကတ်တယ်မယ်လို့တရုတ်အစိုးရကဒီကနေ့ကြေညာလိုက်ပါတယ်။ဟောင်ကောင်ရေးနဲ့ပတ်သက်ပြီးတော့တရုတ်တာဝန်ရှိသူတွေကိုပြည်ဝင်ခွင့်ကတ်တယ်မယ်အမေရိကန်ရဲ့လိုရာကိုတရုတ်ကအခုလိုတုံ့ပြန်ဆောင်ရွက်တာပါ။အမေရိကန်သမ္မတဒိုနယ်ထရမ့်ကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုကျူးကျော်ဖောက်ပြတဲ့တရုတ်တာဝန်ရှိသူအတော်များများကိုအမေရိကန်ပြည်ဝင်ခွင့်ကတ်တယ်မယ်လို့တောက်ကြနေမှာကြေညာခဲ့ပေမယ့်အရာရှိတွေရဲ့နာမည်ကိုတော့ကြေညာခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့စစ်တရော်လှုပ်ဆောင်နေတဲ့နယ်မြေရှင်လင်းရေးစစ်ဆင်ရေးတွေဟာရူဝင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြံကြုံမှုတွေကိုပြန်လည်ထင်ရှားစေတယ်လို့အရက်ဖက်စစ်ဘက်မခွဲပဲပြစ်မှတ်ထားရှင်းလင်းမယ်အနေဖြစ်နေတယ်ဆိုတာဖော်ပြနေကြောင်း Refugees International အဖွဲ့ကပြောပါတယ်အခုအခါရခိုင်အရသာထောင်ပေါင်းများစွာအဝင်ဆွန်ခွာထွက်ပြေးနေကြပြီးတော့ဒီစစ်စင်ရေးတွေရဆိုင်မှုကမ္ဘာနိုင်ငံတွေကမတောင်းဆိုဘူးဆိုရင်နောက်ထပ်အရသာတွေအများပြားထွက်ပြေးရဖို့ရှိကြောင်းလဲ Refugee International အဖွဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်။လွန်ခဲ့တဲ့3နှစ်ကပဋိပက္ခတွေအတွင်းရိုဟင်ဂျာသင်္ကန်းထွက်ပြေးခဲ့ရတာကြောင့်ဒီလိုဖြစ်ရမျိုးထပ်မဖြစ်ပေါ်အောင်နိုင်ငံတကာတရားရုံးကအမိန့်ထုတ်ပြန်ထားပေမဲ့အခုနောက်ဆုံးဖြစ်ရတွေကမြန်မာနိုင်ငံအတွင်းပြောင်းလဲမှုတစုံတရာဖြစ်ဘူးဆိုတာပြသနေကြောင်းလဲအဲ့ဒီကြေညာချက်ကဖော်ပြထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အုံလုံးကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ကျမအနမောပါ။
This program has come to you from the Voice of America, Washington.